Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မိတ်ကံတန်ကနေ2022ခုနှစ် January 8ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ Line Meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုသားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။ဒီရန်ကင်ကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာကမ္ဘောဒီးယားဝန်ကြီးချုပ်နဲ့စစ်ကောင်စီခေါင်းဆောင်တို့တွေ့ဆုံတဲ့သတင်းနဲ့အတူဒီမိုကရေစီကိုခုခံကာကွယ်ဖို့အမေရိကန်နိုင်ငံသားတွေကိုသမ္မတဘိုင်ဒန်ကတိုက်တွန်းတဲ့သတင်းနဲ့ကာဇက်စတန်မှာဆန္ဒပြသူတွေကိုလူမျိုးတက်ဖွဲ့တွေကြိုတင်တိမပြပြပစ်ခတ်ဖို့အမိန့်ပေးထားတယ်လို့သမ္မတကပြောတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဒီကနေ့ဇန်နဝါရီလ9ရက်နေ့မနက်ပိုင်းမှာနေပြည်တော်ကိုရောက်ရှိလာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာနေကင်းမိုက်မှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်အဓိကဖာရီများဆွေးနွေးခဲ့ပါသလဲ
ဒီဘက်ဆန်ကိုလောက်တဲ့နေရာမှာကျွန်တော်အခေါ်တစ်ခါကကောက်တာကိုဆောင်ရှားဖို့ကိစ္စတော့ဒီဘက်ဆန်ကပူပေါင်းဆောင်ရွက်မှုများဆက်လက်ဆောင်ရွက်ကိစ္စကဏ္ဍပေါင်းလုံးပါပါတယ်
ပူဇော်မင်းထမရှင်ဒီကနေ့နောက်ပိုင်းအပြည့်အစုံနားဆင်ရပါမယ်။ဘိုက်ကော်မြို့ထဲမှာတော့လက်နက်ကြီးကြလို့အရက်သား2ဦးသေဆုံးပြီးတော့4ဦးဒဏ်ရာရပါတယ်။ချင်းပြည်နယ်တောင်ပိုင်းမတူဘီမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေပါတယ်။နောက်ဒီကနေ့မှာပဲစစ်ကောင်စီကနေဒေါန်ဆန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အခက်ကြီးလိုက်စားမှု9မှုတွေက3မှုကိုနေပြီးတော့အထူးတရားရုံးမှာစစ်ဆေးပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အသက်ရှင်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုချိန်လုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာနေပြည်တော်ကိုဒီကနေ့ရောက်လာပြီးစစ်ကောင်စီကခံထားတဲ့နိုင်ငံတကာဝန်ကြီးဦးနောက်မောင်လင်ကလေဆိပ်မှကြိုဆိုခဲ့ပါတယ်။ညနေအစောပိုင်းမှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံတဲ့တဲ့ရင်ကိုစစ်ကောင်စီဘက်ရုပ်တံတဲ့ရင်တွေကထုတ်လွှင့်သွားပါတယ်။ရောက်အောင်ချင်းမှာပဲဝန်ကြီးချုပ်ဟွန်ဆန်ကစစ်ကောင်စီကိုကိုဗစ် -19 ဆန်ရာကာကွယ်ရေးပစ္စည်းတွေလှူဒါန်းခဲ့တယ်လို့စစ်ကောင်စီကတဲ့ရင်ထုတ်ပြန်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဖိတ်ကြားချက်အရအလူတဘောခီးစဉ်လာရောက်တာဖြစ်ပြီးတနင်္ဂနွေဆက်ဆံရေးဆိုင်ရာနဲ့အာဆီယံအပါအဝင်ဒေသဆိုင်ရာဂျူဒူကိစ္စရပ်တွေကိုဆွေးနွေးမယ်လို့စစ်ကောင်စီက6ဖေဖော်ဝါရီမှာသတင်းထုတ်ပြန်ထားပါတယ်။အထူးထုတ်ပြန်ချက်အရဆိုရင်ဝန်ကြီးချုပ်ဟွန်ဆန်ဟာကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲဖြစ်လာရောက်တာဖြစ်ပြီးအာဆီယံဥက္ကဋ္ဌအနေနဲ့လာရောက်တဲ့သဘောမဟုတ်ပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကတည်းကဆိုရင်ဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံကိုလာရောက်တဲ့ပထမဆုံးပြည်ပအကြီးအကဲဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ကိုမြန်မာနိုင်ငံတွင်းမှာကန့်ကွက်တာတွေရှိပြီးဒီနေ့မှဆိုရင်ရန်ကုန်တိုင်းစကိုင်းတိုင်းကကလေးမျိုးနဲ့တပည့်ရင်းမျိုးကချင်ပြည်နယ်ဖားကန်းမျိုးမန္တလေးမုံရွာနဲ့တနင်္သာရီစတဲ့ဒေသတွေမှာဝန်ကြီးချုပ်ဟွန်ဆန်ကိုကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။ဒါ့အပြင်မြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်လူမှုအဖွဲ့အစည်းတွေ PP ဆိုင်ရာလူငင်းချန်လောက်ကွင်းအဖွဲ့ AI လူ့အခွင့်အရေးစောင့်ကြည့်ရတာရေးအဖွဲ့ HRW လူ့အခွင့်အရေးဆိုင်ရာပါလီမန်လွှတ်တော်အများအဖွဲ့ EPHR တို့လိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းဝေဖန်ကန့်ကွက်ထားကြပါတယ်။နှစ်ရက်ကြာကြီးစဉ်နဲ့လာရောက်တဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာနိုင်ငံအေဂျင့်တင်ရင်ရေးအတွက်တက်ဆိုင်သူအားလုံးထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့ကြီးစင်မစခင်9ရက်နေ့ကတိုက်တွန်းပြောဆိုခဲ့ပါတယ
်။ American Congress လွှတ်တော်ကိုစီးနှင်းအကြမ်းဖက်ခဲ့တဲ့တနည်းပြည့်ခန္ဓာမှာသမ္မတဂျိုးဘိုင်ဒန်ကဒီမိုကရေစီစံတန်ဖိုးတွေမထိခိုက်အောင်ကာကွယ်ကြဖို့ပန်ကြားလိုက်ပါတယ်။သမ္မတဘိုင်ဒန်က
Are we going to be a nation that accepts political violence as a norm? Are we going to be a nation we allow partisan election officials to overturn
ကျေပမှုကိုစံတစ်ခုအနေနဲ့လက်ခံတဲ့နိုင်ငံအဖြစ်ခံကြမလားပါတီဆွဲမကင်းတဲ့ရွေးကောက်ပွဲအရာရှိတွေကနေပြည်သူလူထုတရားဝင်ဆန္ဒကိုပြောင်းပြန်လှန်ပစ်တာမျိုးခွင့်ပြုတဲ့အတိုင်းပြည်အဖြစ်ခံမလားဆိုပြီးလွှတ်တော်မှာမနေ့ကမေကွန်းထုတ်ခဲ့တာပါပြီးခဲ့တဲ့သမ္မတရွေးကောက်ပွဲနိုင်ငံသမ္မတဘိုင်ဒန်ကိုမနစ်ဇန်နဝါရီ6ရက်တုန်းကလွှတ်တော်တဲ့တရားဝင်အတည်ပြုပေးမှာကိုကြိုးပမ်းဟန်တာတဲ့အနေနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ထောက်ခံသူတွေကရဲနဲ့အသားစီးတွေကိုအင်အားသုံးဖြတ်ကျော်ပြီးလွှတ်တော်ကိုစီနင်းခဲ့ကြတာပါ။သမ္မတဘိုင်ဒန်ကဆက်ပြီးအမှန်တရားနဲ့အလင်းဆောင်တဲ့ဒီမိုကရေစီတိုင်းပြည်အဖြစ်ရှင်သန်သွားကြမလား။ဒါမှမဟုတ်လိင်ညာမှုအရှိန်မဲကြီးအောက်ကတိုင်းပြည်အဖြစ်ခံမလားလို့လည်းအာဏာရှင်စနစ်ကိုရည်ညွှန်းပြီးဆက်မေးခွန်းထုတ်ခဲ့ပါတယ်။ဒါအပြင်လွန်ခဲ့တဲ့နှစ်ကဒီအမေရိကန်ကအဖြစ်အတွက်ကြောင့်ဒီမိုကရေစီစနစ်ဟာကျဆင်းတော်မယ်လို့တရုတ်နဲ့ရုရှားအပြင်တခြားနိုင်ငံတွေကပါတိုက်ခိုက်တဲ့အထိကမ္ဘာတဝန်းမှာအကြီးအကျယ်ထိခိုက်ခဲ့ရတယ်လို့သမ္မတဘိုင်ဒန်ကဝန်ခံထည့်ပြောခဲ့ပါတယ်။သမ္မတဘိုင်ဒန်ကပဲဒီနိုင်ငံခေါင်းဆောင်တွေကိုယ်တိုင်ကသူ့ကိုပြောလာတာကဒီမိုကရေစီဟာကြံ့ကြာလွန်းနေ အလင်းမြန်ပြောင်းလဲနေပြီးရှုပ်ထွေးများမြောင်တဲ့ဒီနေ့ကမ္ဘာကြီးရဲ့ရှေ့ဆက်နိုင်ဖို့လမ်းကြောင်းမှာဒီမိုကရေစီအောက်အမြင်မတူကွဲပြားတာတွေနဲ့ရပ်တန့်သွားစေနိုင်တယ်လို့ပါပြောလာတာကိုထုတ်ပြောခဲ့ပါသေးတယ်ခင်ဗျာ
။ကော်ဝေးဆိုင်ရာချင်းချောင်းမှုတွေကိုတို့မြန်မာမှာပူပေါင်းဆောင်မှုလုပ်ကူစေရေးအမေရိကန်ပြည်တော်စုနဲ့ဂျပန်နိုင်ငံအကြောင်းသုတေသနဆိုင်ရာသဘောတူညီချက်တရက်လက်မှတ်ရေးထိုးကြမယ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်ဆိုနီဘလင်ကန်ကပြောပါတယ်။အတန်ထက်ငါးစားမြန်တဲ့ဒုံးကျည်ဆန်းသတ်မှုတွေနဲ့အာကာသအခြေခံလှုပ်ရှားမှုတွေကိုတုံ့ပြန်မှုဖြစ်ပါတယ်။လူညုံရေးရာပူပေါင်းဆောင်ရေးကိစ္စတွေအပါအဝင်တိုင်ဝမ်ရေးတင်မှမှုနဲ့နောက်ကိုရီးယားဘက်ကဒုံးကျည်တိုက်ခတ်မှုတွေဆက်လုပ်နေခြင်းဂျပန်နိုင်ငံရဲ့ခန့်ကန်နာနဲ့ပတ်သက်ပြီးနှစ်နိုင်ငံကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေအွန်လိုင်းမှာတွေ့ဆုံဆွေးနွေးကြတာပါ။ဒေသတွင်းညီညွတ်ရေးနဲ့ဒီနေ့ရေးတွေ့ဂျပန်နိုင်ငံဘက်ကပူပြီးဆောင်ရွက်နိုင်စံရှိလာတဲ့ပေါ်အနာဂတ်လူညုံရေးဆိုင်ရာမာမေးဖြစ်တဲ့တွဲနိုင်ရေးတွေ့ဆွေးနွေးဖို့ကထောက်ကူပြုတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။နောက်ကိုရီးယားကအတန်ထက်ငါးစားမြန်တဲ့ဒုံးကျည်ဒီသတင်းပတ်တွင်ဆန်သက်ပြစ်ခတ်ပြီးပြတ်မှတ်ကိုထိမှန်ခဲ့တဲ့အကြောင်းသတင်းထုတ်လွှင့်ခဲ့ပြီးတဲ့နောက်အခုလိုဂျပန်နဲ့အမေရိကန်တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်
။ကာဇက်စတန်နိုင်ငံသမ္မတကဆန္ဒပြသူတွေရပ်တန့်နိုင်ရေးကြိုတင်သတိမပေးဘဲပြစ်ဆက်ဖို့သူကိုယ်တိုင်အမိန့်ပေးခဲ့တယ်လို့အပြတ်ပြောလိုက်ပါတယ်။ကာဇက်စတန်သမ္မတကာဆမ်ဂျိုမတ်ထိုခါယက်ကရာဇဝတ်သားတွေနဲ့လူသက်သမားတွေလို့ဆန္ဒပြသူတွေကိုသမုတ်လိုက်ပြီးဒီလူတွေနဲ့ညှိနှိုင်းနေညံပြင်းရကြမှာပေါ့လို့ဆိုကဒီနေ့ရုပ်မြင့်တန်ကြားကလည်းအခုလိုပြင်းပြင်းထန်ထန်ပြောလိုက်တာပါ။ဒါအပြင်နိုင်ငံတွင်းလုံခြုံရေးအတွက်ရုရှားငြိမ်းချမ်းထိန်းသိမ်းမှုတပ်တွေကိုယာယီအနေနဲ့အကူအညီတောင်းထားပြီးတပ်ဖြန့်ထားတယ်လို့လည်းဆက်ရှင်းပြခဲ့ပါတယ်။ဒီမနက်မှာပဲအကြီးဆုံးမြို့ LMT မှာပနက်စံတွေလည်းကြားခဲ့ရပါသေးတယ်။အာရှလေပိုင်းရှိဒီနိုင်ငံထဲမှာလောင်စာဆီစင်းလုံးခုန်တက်ခဲ့တာကြောင့်ဆန္ဒပြပွဲတွေဖြစ်လာပြီးတပတ်ကြာမှကာဇက်စတန်သမ္မတကဖွဲ့စည်းပုံဥပဒေစိုးမိုးရေးကိုအခြေအပြန့်အပြန့်ဖော်ဆောင်နိုင်ခဲ့ပြီလို့ဒီမနေ့အကြေညာချက်ထုတ်ခဲ့ပါသေးတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19.5kHz 15.53 ညာ 19.25kHz 11.83 ညာ 19.32kHz 9.35 ရို့ဖြင့်စနေတင်းငွေမှာပိုင်းလိုက်မီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညာပြည့်တင်းတွေကိုဆက်ပြီးတွေ့ပြနေပါတယ်ထိုင်းနိုင်ငံမှာအိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ကူးစက်သူအခြေတွေ့ပိုများလာပြီးတဲ့နောက်ပြည်ပကဝင်လာသူတွေတီးခြားခွဲနေရေးတမတ်ချက်ကင်းလွတ်ခွင့်အစီအစဉ်ဆိုင်းငံ့ထားတာကိုတူးချက်မှာဖြစ်တယ်လို့နောက်ထပ်ကန့်သတ်ချက်အစ်တွေလည်းချမှတ်မယ်လို့ထိုင်းဆိုရောကိုဗစ် -19 ဆိုင်ရာလုပ်ငန်းအဖွဲ့ကဒီကနေ့ပြောပါတယ် test and go လို့ခေါ်တဲ့ကိုဗစ်ရှိမရှိစစ်ဆေးပြီးမရှိဘူးဆိုရင်လိုရသွားလို့ရတဲ့အစီအစဉ်အတွက်ရှောက်လွှာအစ်စ်တွေကိုနောက်ထပ်ကြေညာချက်မထုတ်မချင်းအတည်ပြုဝေးမှာမဟုတ်ဘူးလို့ COVID-19 ဆိုင်ရာလုပ်ငန်းအဖွဲ့ပြောခွင့်ရသာဝီဆင်းရီဆန်ယူတင်းကပြောပါတယ်ဒါပေမဲ့လက်ရှိရှောက်ထားမှုတွေကိုတော့တိကျခွင့်နေဖို့မလိုပဲဇန်နဝါရီလ15ရက်နေ့အထိဝင်ဝင်ပြုသွားမယ်လို့လည်းဆိုပါတယ်ဒါ့အပြင်တန်ခေါ်မျိုးတော်အပါဝင်ပြည်နယ်ရှိခုမှာတနင်္ဂနွေနေ့ကစပြီးစားသောက်ဆိုင်တွေအနေနဲ့အရက်ဘီယာဝိုင်စတဲ့အထွေထွေမကားတွေကိုည9နာရီအထိပဲရောင်းချရမယ်လို့ကန့်သတ်လိုက်ပါတယ်။ဒီကနေ့မှာနောက်ထပ်ကိုဗစ်ရောဂါကူးစက်သူပေါင်း9500ကျော်ရှိခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေထုတ်ပြန်တာကြောင့်ဒီဝမာလအစောပိုင်းတည်းကဆိုရင်အများဆုံးရေတွက်ဖြစ်တယ်လို့ဇန်နဝါရီလ10ရက်နေ့ကရှိခဲ့တဲ့ရေတွက်ထက်နှစ်ဆပိုများပါတယ်။ဒီတိုင်းဆက်သွားရင်ဒီလကူမှာတရက်ကိုကူးစက်သူ3000အထိရောက်သွားနိုင်တယ်လို့ကိုဗစ် -19 ဆိုင်ရာလုပ်ငန်းအဖွဲ့ပြောခွင့်ရတာဝီဆင်းကပြောပါတယ်။
ထိုင်းနိုင်ငံမှာလိုပဲကိုဗစ်မျိုးကွဲအိုမီခရွန်ကြောင့်တကဘာလုံးကူးစက်မှုမြန်မာလာကတကဘာလုံးကူးစက်သူပေါင်းသန်း300ကျော်နဲ့သေဆုံးသူပေါင်း5000ကျော်လာပြီလို့ John Hopkins တက္ကသိုလ်မနေ့နောက်ဆုံးစာရင်းတွေကဆိုပါတယ်အမေရိကန်တနင်္ဂနွေမှာလည်းကူးစက်သူပေါင်း58သန်းနဲ့သေဆုံးသူ8သိန်းကျော်အဖြစ်တကဘာလုံးကူးစက်မှုနဲ့သေဆုံးမှုအများဆုံးဆက်ဖြစ်နေပါတယ်ဘရာဇီးလ်မှာတော့အိုမီခရွန်ကူးစက်မှုကြောင့်အသက်68နှစ်အရွယ်မျိုးသားတူပထမဆုံးဒီနေ့သေဆုံးခဲ့ပါတယ်သူကကာကွယ်ဆေးအပြည့်အဖြစ်အားဖြည့်ကာကွယ်ဆေးပါထိုးထားပေမဲ့ယောဂါအခမ်းအနားကြောင့်ပါသေဆုံးရတာပါလို့ဖော်ပြထားပါတယ်ဘရာဇီးမှာအခုထိကိုဗစ်ကူးစက်သေပေါင်း22သန်းကျော်နဲ့သေဆုံးသူ6သန်းကျော်ရှိလာနေပါတယ်အခုလိုချိန်မှာဂျပန်နိုင်ငံအိုကီနာဝါပြည်နယ်မှာတော့ဒီနေ့ကိုဗစ်ကူးစက်သူ1400ကျော်လာနေပါတယ်ဩစတြေးလျနိုင်ငံကနယူးဆောက်ဝဲလ်စ်ပြည်နယ်မှာလည်း24နှစ်အတွင်းကူးစက်သူ38000ရှိပြီးကာယောဂါစကားတွေကဆိုရင်တရက်တည်းဆန်နေတဲ့အများဆုံးပါလို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်ကနေဒါမှာလည်းမနစ်တရတဲ့ကိုဗစ်ကူးစက်သူ 4,300 ကျော်ပြီးစုစုပေါင်းကူးစက်သူ 2,000 ကျော်လာနေပါပြီ။ကျန်းမာရေးဝန်ထမ်းတွေပါကူးစက်နေပြီးအလုံးမဆင်းနိုင်ပဲဖြစ်နေပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အစိုးရဌာနတွေကထုတ်ပြန်ထားတဲ့ကာဝေးဆိုင်ရာမူဝါဒတွေကနှစ်ခုအပေါ်ကန့်ကွက်လျှောက်ထားချက်တွေကိုတရားဝန်ချုပ်မှဒီကနေ့ကြားနာဖို့ရှိပါတယ်။ အဲ့ဒီမူဝါဒတွေဟာကိုဗစ် -19 ရေနိုင်ငံရဲ့တုံ့ပြန်လှုပ်ဆောင်မှုမှာအခေယာကြတယ်လို့အင်ဂျီယိုပြောခွင့်ရဂျန်စကီးကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အခုတရားဝန်ကြီးမှကြားနာမယ်ကာကွယ်ဆိုင်ရာမဖြစ်မနေလဲတမ်းမဲ့လမ်းညွှန်ချက်တွေကိုလုပ်ငန်းခွင့်ဘေးရန်ကင်းရေးနဲ့ကျန်းမာရေးစီမံခန့်ခွဲမှုဌာန OSHA နဲ့ Medicare နဲ့ Medicaid ဝန်ဆောင်မှုများဌာန CMS တို့ကထုတ်ပြန်ထားတာပါ။ OSHA ကထုတ်ပြန်ထားတဲ့မူဝါဒကြောင့်လူသမားတရားနဲ့အထက်ရှိတဲ့လုပ်ငန်းတွေမှာလူသမားတွေကိုဗစ်ကာကွယ်ဆေးအပြည့်ထိုးဖို့ဓမ္မမို့ယောဂါရှိမရှိသတင်းပတ်စင်ဆန်သက်စစ်ဆေးဖို့အလို့ရှင်တွေကတာဝန်ယူရမှာဖြစ်ပါတယ်။ CMS ရဲ့မူဝါဒကတော့ Federal ဆိုးရွားစီကနေ Medicare နဲ့ Medicaid ရန်ပုံငွေတွေလက်ခံရယူထားတဲ့ကျန်းမာရေးစောင့်ရှောက်မှုဌာနတွေကလူသမားတွေဟာကာကွယ်ဆေးအပြည့်ထိုးကြမှာဖြစ်ပြီးတကယ်ဆက်စစ်မှန်မှန်စွဲကင်ထားတဲ့ဘာသာရေးယုံကြည်ချက်အရကာကွယ်ဆေးမထိုးကျင်သူတွေအပါအဝင်ချွင်းချက်တချို့ကိုတော့ခွင့်ပြုထားပါတယ်။ရီပလီကန်ပါတီကဥဆောင်မှုရထားတဲ့ပြည်နယ်တွေနဲ့စီးပွားရေးနဲ့ဘာသာရေးဆိုင်ရာညွန်မောင်းအဖွဲ့အစည်းတွေကဒီမူဝါဒတွေရဲ့ကျေပြောလွှင့်မှုနဲ့မဖြစ်မနေလိုက်နာလို့ဆောင်ရမှာကြောင့်ကော်မတီတွေနဲ့လူသမားတွေအပေါ်တရားမှုတွေနဲ့ပတ်သက်ပြီးတရားရုံးကျုပ်မှကန့်ကွက်လျှောက်ထားခဲ့ကြတာဖြစ်ပါတယ်
။ကမ္ဘာနံပါတ်၁တင်းနစ်အကြောင်းမှာနိုဗက်ဂျိုကိုဗစ်ကိုအော်စတြေးလျနိုင်ငံဝင်ခွင့်ညင်းပယ်ခဲ့တာအပေါ်သူ့ရဲ့ပရိသတ်တွေကဆန္ဒပြခဲ့ချိန်မှာတံပြန်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဆာဗီယာတနစ်မှာဂျိုကိုဗစ်ကိုထိန်းသိမ်းထားတဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကထိန်းသိမ်းဟိုတယ်နားမှာမနေ့ကထောက်ခံဆန္ဒပြသူတွေပြခဲ့ခြင်းမှာဒုက္ခသည်တွေကိုအလားတူထိန်းသိမ်းချမှုတွေဆန္ဒပြသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြတာပါဂျိုကိုဗစ်ကဒီလကုန်ကျင်းပမယ့်ဩစတြေးလျ Open Tennis ပြိုင်ပွဲကိုဝင်ဖို့မဲလ်ဘုန်းမြို့ကိုဗိုလ်ထုနေညကရောက်လာခဲ့ပေမဲ့ကိုဗစ်ကာကွယ်ထောက်ထားမပြည့်စုံဘူးဆိုကာဩစတြေးလျအနာဘယ်နေကပြည်ဝင်ခွင့်ဗီဇာရုပ်သိမ်းချပါတယ်တချင်လည်းမှာဂျိုကိုဗစ်ကိုထားတဲ့မဲဘုံမျိုးကလူချင်းတင်းကျက်တဲ့ဟိုတယ်မှာပဲအော်စတြေးလျမှာခုလုံးကွင်းတောက်ခံသူတွေနဲ့ဒုက္ခသည်တွေကိုလည်းနှစ်နှစ်ချီပြင်ပနဲ့ဆက်သွယ်ဖြတ်ထိန်းသိမ်းထားတဲ့ပေါ်တုံ့ပြန်ဆန္ဒပြသူတွေကလည်းဂျိုကိုဗစ်ကိုတော့လက်မခံနိုင်ဘူးဒုက္ခသည်တွေကိုတော့လက်ခံနိုင်ပါတယ်လို့ဆန္ဒပြခဲ့ကြပါတယ်ခင
်တောက်ကြညာရဲ့ထိတ်တန်းရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန်းရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။ဒီကနေ့ဇန်နဝါရီလ9ရက်နေ့တောက်ကြနေ့မနက်ပိုင်းကနေပြည်တော်ကိုရောက်လာတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ဟာနေကင်းမိုင်းမှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာအရေးအတွက်အာဆီယံနိုင်ငံတွေဘုံစုပေါင်းဖြည့်ရှင်းမှုစူးစမ်းနေချိန်မှာတဦးတည်းသဘောထားနဲ့ဖြည့်ရှင်းမှုစူးစမ်းတဲ့အတွက်အာဆီယံအဖွဲ့အတွက်ထိခိုက်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုရန်နိုင်ပြောပြပေးပါရှင်
။မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုဆွေးနွေးအဖြေရှာနိုင်ဖို့လာတဲ့ခီးစဉ်လို့ကမ္ဘောဒီးယားနိုင်ငံဘက်ကပြောထားတဲ့ခီးစဉ်အတွင်းနိုင်ငံစီးပွားရေးကိစ္စတွေကိုလည်းဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံစဉ်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။စီးပွားရေးဆိုင်ရာလုပ်တဲ့နေရာမှာကျွန်တော်အခေါ်နှစ်ခါကကောက်တာကိုရှောင်ရှားဖို့ကိစ္စတော့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုများဆက်လက်ဆောင်ရွက်မယ်ကိစ္စ။ခဏပေါင်းလုံးပါပါမ
ယ်။မြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်နေမှုနဲ့အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်နဲ့ကမ္ဘောဒီးယားနိုင်ငံကပါဝင်ကူညီနိုင်မဲ့အခြေအနေတွေအာဆီယံဘုံသဘောတူညီချက်၅ရက်နဲ့အညီမြန်မာနိုင်ငံကဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေကြားဘုံသဘောတူထားတဲ့အချက်၅ချက်ကိုမြန်မာစစ်ကောင်စီကလက်တွေ့အကောင်အထည်မဖော်သေးတဲ့အတွက်အာဆီယံအဖွဲ့တွေကဘရူနိုင်းစင်ကာပူအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စတဲ့နိုင်ငံတွေကစစ်ကောင်စီပေါ်ဝေဖန်ပြီးထိပ်သီးစည်းဝေးတွေကိုတောင်မဖိတ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆုံးဖြတ်ခဲ့ကြတာပါဒီချိန်မှာလက်တလောကမှအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်တဲ့အတွက်သူ့အနေနဲ့မြန်မာနိုင်ငံအရေးကိစ္စကိုအာဆီယံအဖွဲ့အနေနဲ့မဟုတ်ဘဲသူ့ဆန္ဒအရသူ့နီးနဲ့သူဖြည့်ရှင်းဖို့လုပ်နေတယ်လို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ဗဟုအဖွဲ့ဝင်လည်းဖြစ်ထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ကစစ်ပီရောကသုံးသပ်ပါတယ်အလုံးစုပေါင်းဆောင်ရွက်နေတဲ့အာဆီယံရဲ့အခမ်းအနားကိုခေါင်းဆောင်တယောက်အနေနဲ့မင်းနေပုံရတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ခီးစင်နဲ့ပတ်သက်လို့ APHR ရဲ့သုံးသပ်ဆွေးနွေးပွဲမှာပြောကြားခဲ့တာပ
ါ Such activities would have a lot of implications for ASEAN as a whole namely its collective undertaking to help solve the Myanmar crisis
သူရဲ့လုံဆောင်မှုကအာဆီယံအသင်းကြီးတစ်ခုလုံးအပေါ်မှာခရရက်ခတ်မှုတွေအများကြီးရှိလာနိုင်ပါတယ်။မြန်မာနိုင်ငံရဲ့တက်တနာကိုအာဆီယံအနေနဲ့ပူးပေါင်းဖြည့်ရှင်းနိုင်ဖို့အားထုတ်မှုတွေအများကြီးစိုးရိမ်သွားစေနိုင်ပါတယ်။ပူးပေါင်းဆောင်ရွက်မှုတွေမှာသဘောထားကွဲမှုတွေရှိနေတယ်ဆိုတာလည်းထင်ရှားစေပါတယ်။ဒါနဲ့မကပါဘူး။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးနိုင်ပြီးတော Pacific ဒေသတွေမှာအာဆီယံရဲ့ရေးပါမှုကိုတော့မှထိခိုက်သွားနိုင်ပါတယ်အရှေ့တောင်အာရှမှာအာဆီယံအဖွဲ့ရဲ့တိုးတက်မှုတွေအာရော့သွားစေနိုင်ပါတယ
်ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့လည်းသူတူဦးရဲ့ဆန္ဒမဟုတ်ဘဲအာဆီယံမူပေါင်းတွေနဲ့အညီစုပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုကျန်တဲ့အာဆီယံရှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့သူကိုပြောကြားတင်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကစက်ပီရောင်းကပြောကြားခဲ့ပါတယ်အခုလိုအာဆီယံလက်ကျဥက္ကဋ္ဌမြန်မာနိုင်ငံကိုသွားရောက်တဲ့အပေါ်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေကလူမှုအခြေပြုအဖွဲ့အစည်းတွေကလည်းကန့်ကွက်ထားကြပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုရောက်နေချိန်မှာပဲရန်ကုန်မန္တလေးစကိုင်းစားတဲ့မြို့တွေမှာသူခီးစဉ်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။သူ့ရဲ့တပ်ပုံတွေကိုမီးရှို့ဆုတ်ဖြဲပြီးသူ့ရဲ့ခီးစဉ်ကိုသဘောမကျကြောင်းပြသခဲ့ကြပါတယ်။လူမှုကွန်ရက်တွေမှာလည်းတပ်ပုံလက်ဆင့်ကမ်းဖြန့်ဝေတဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြတာပါ။ကမ္ဘောဒီးယားနိုင်ငံမှာလူခွင့်လှုပ်ရှားသူတွေနိုင်ငံရေးအတိုက်အခံတွေသတင်းသမားတွေကိုဝန်ကြီးချုပ်ဟွန်ဆန်အစိုးရကဖိနှိပ်ထားတာကိုထောက်ပြပြီးတော့သူဟာဒီမိုကရေစီကိုလိုလားသူမဟုတ်တဲ့အတွက်ညီမဒီမိုကရေစီရေးအတွက်အကျိုးရှိမှာမဟုတ်ဘူးလို့ကျောင်းသားသမဂ္ဂလှုပ်ရှားသူတွေကလည်းပြောပါတယ်ညီမနိုင်ငံမှာအာဏာရှင်ချုပ်ငြိမ်းသွားဖို့နီလန်ပေါင်းစုံနဲ့လှုပ်ရှားသွားမယ်လို့ညီမနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘောလုံးမှုဆောင်တဦးက VOA ကိုပြောပါတယ်ပညာရေးဝန်ထမ်းအနေနဲ့ကျောင်းသားသမဂ္ဂအဖွဲ့စီ160ကျော်ကလည်းသူ့ရဲ့အာဏာရှင်စံတဲ့အပြုအမူလုပ်ရက်တွေကိုရှုတ်ချပြီးဒီခီးစဉ်ကိုလည်းကန့်ကွက်ကြောင်းစူပေါင်းသဘောထားကိုပြီးခဲ့တဲ့ရက်ကထုတ်ပြန်ခဲ့တာပါနိုင်ငံရေးလှုပ်ရှားသူမတ်တင်စာရှင်လက်ရီကတော့မစ္စတာဟွန်ဆန်ရဲ့လုပ်ရက်ဟာမြန်မာနိုင်ငံအတွက်အကျိုးဖြစ်တော့မှာမဟုတ်သလိုပြည်သူကိုစော်ကားတဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့ VOA ကိုပြောပါတယ်
အာဆီယံခေါင်းဆောင်တွေသဘောတူချမှတ်ခဲ့တဲ့မိနစ်ကဒီတင်ညာချက်ပေါ့နော်ဒီစစ်ကောင်စီခေါင်းဆောင်ကိုအာဆီယံမှာဒီဒါပြစ်ပယ်လိုက်တဲ့လှုပ်ရက်ဒီလှုပ်ရက်ကိုဒီဟွန်ဆန်ကဒီအာနာရှင်အချင်းချင်းရိုင်းသိမ်းကူညီတဲ့သဘောမျိုးနဲ့ပြန်ပြီးအဖက်လုတ်တယ်ဆိုတဲ့ကိစ္စရက်ဒီဒီအာဆီယံကိုနှစ်ပိုင်းကွဲစီနိုင်တဲ့အဆင့်ထိကိုအကျိုးသက်ရောက်မှုတွေဖြစ်လာနိုင်တယ်။ဒါ့အပြင်အာနာရှင်တွေကအချင်းချင်းရိုင်းသိမ်းနေကြတာကိုကျွန်တော်တို့ဒီလိုသိဖို့လိုတယ်။ဆိုတော့အာနာရှင်တွေအချင်းချင်းရိုင်းသိမ်းသလိုကျွန်တော်တို့ပြည်သူတွေကလည်းအချင်းချင်းတွေ့ပြီးညီညွတ်မှုရှိအောင်လုပ်ရှိဖို့လိုပါတယ်။ကျွန်တော်တို့ကမ္ဘောဒီးယားပြည်သူတွေနှစ်ပေါင်းများစွာဟွန်ဆန်ရဲ့ဒီဖိနှိပ်မှုတွေကိုနှစ်ပေါင်းများစွာကြံ့ကြံ့ခံရပ်တည်ခဲ့တယ်။ဆိုတော့ကမ္ဘောဒီးယားပြည်သူတွေနဲ့အတူကျွန်တော်တို့မြန်မာပြည်သူရက်တီကိုလိုအပ်ပါ
ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်ကြီးမဖြစ်အောင်အခုခီးစဉ်ထဲမှာဦးစားပေးလုပ်သွားမယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကခီးစဉ်မတိုင်ခင်သတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အစမှာကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာကွယ်ရေးပစ္စည်းတွေကိုလူဒန်းခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်အကြောင်းကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေဘက်ကတိုက်ပွဲအခြေအနေတွေသတင်းကိုဇက်တိုက်တင်ဆက်ပေးကြပါတယ်။ကယားပြည်နယ်လွိုက်ကော်မြို့ကရက်ွက်တချို့အပေါ်မှာလက်နက်ကြီးကြီးကျလို့အရသာပြည်သူ2ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။လွိုက်ကော်မြို့ရဲ့တချို့နေရာတွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကြားဒီကနေ့ဆက်ပြီးတိုက်ပွဲဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေကြားမှာလည်းပြည်သူတချို့ပိတ်မိနေပါတယ်။တစ်နေ့ထက်တစ်နေ့တိုက်ပွဲအခြေအနေပိုဆိုးလာလို့ပြေးစရာမြေမရှိဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ပြည်ဆောင်ရန်ကုန်ကလာတဲ့တရင်မက်ခွာညူပြောပြပေးပါရှင်။
ကယားပြည်နယ်လွိုက်ကော်မြို့ကပန်ကန်းရက်ွက်နဲ့မိုင်းလုံရက်ွက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြာသပတေးနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။ဒီနေ့ဇန်နဝါရီလ9ရက်တောက်ကြနေ့မနေ့ပိုင်းမှာလည်းမိုင်းလုံရက်ွက်ဖက်ကိုစစ်ကောင်စီတပ်တွေလက်နက်ကြီးနဲ့ပစ်ခတ်လို့အရသာဒေသခံ2ဦးသေဆုံးပြီး4ဦးဒဏ်ရာရသွားပါတယ်။လက်နက်ကြီးကြတဲ့နေရာတွေမှာဒီကနေ့တိုက်ပွဲမရှိသလိုပြည်သူကာကွယ်ရေးအဖွဲ့တွေလည်းရှိမနေတဲ့အချိန်စစ်တပ်ဘက်ကပစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းပန်ကန်းရက်ွက်ကနေဘေးလွတ်ရာကိုထွက်ပြေးလာရတဲ့ဒေသခံ2ဦးကပြောပြပါတယ
်။လက်နက်ကြီးစတိုက်ချီတယ်ဖြစ်လို့နောက်တပနဲ့မနဲ့ခုနှစ်နိုင်ရနေဟော12နိုင်ထိလေစနစ်ခွဲခဏလေးပဲညင်ပြီးတငါမနေလောက်ပဲတည့်ရနောက်ပြန်ချီပါတယ်လက်နက်ကြီးကလက်နက်ကြီးကတော့ဘယ်54တတ်ဖက်လာမှတစ်ဖက်တည်းပြည့်အမျိုးလေးမရတဲ့ရက်ွက်ကြမ်းမှာပစ်စီအရိုးရှိဦးပဲမှာဟောမိုင်လုံးမှာတော့မိတ္တဆုသစုလို့တန်ရရတယ်မိတ္တဆု9ယောက်သစုတက်ပါတယောက်တော့တည်တယ်နော်ဒီဦးက
ရှိတယ်လို့အဲ့လိုရက်ွက်နေပြည်သူတွေထိတ်လန့်ကြောက်ရွံ့နေကြပြီးအိုးအိမ်ဆုံးခွာဘေးလို့ရဖို့ထွက်ပြေးနေကြရတယ်လို့ပြောပါတယ်မနေ့ကတည်းကပြစ်ခတ်နေတဲ့လက်နက်ကြီးကြီးကြားလို့လူနေအိမ်တွေလည်းပျက်စီးသွားပါတယ်စစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးနဲ့ဇက်တိုက်ပြစ်ခတ်နေလို့ရက်ွက်ထဲပိတ်မိနေတဲ့ဒေသခံတွေကို
ကယန်ဒီအမျိုးသားများကာကွယ်ရေးတပ်KNDF တပ်ဖွဲ့တွေကထုတ်ပေးနေတယ်လို့KNDF တာဝန်ရှိသူတူကပြောပါတယ်။လက်နက်ကြီးကကြတယ်ဒီအကမ်းရဲ့ဒီရွာသားရှင်နဲ့ကြောတက်ွက်တွေနည်းနည်းရှိတယ်ဒီမဲ့တော့မင်းကြီးကဟုတ်တယ်အဒီနာတော့ဝိုင်းမှာဖြစ်တယ်ဒီလိုမင်းကြီးကနဲ့ဒီမဲ့ဖြစ်ကောင်းတာအခုအိမ်တလီလုံးပေါ့နော်အဲ့ဒါကြောအောင်ရှိတော့ရပ်တာနေရောက်လဲဆုံးသွားပြီပေါ့လေဒီ
နေကြီးစစ်ကောင်စီလက်နက်ကြီးတိလို့နေအိမ်ပေါ်မှာကြာလာအဲ့ဒါဖခင်ပြောရဲနော်ဆက်ကြီးတဲ့ဟွာကြောက်ရဲပေါ့နော်အဲ့အမြောက်ဆုံးသွားပြီအခုတော့လူထုတွေစိုက်ပွဲတွေကြာမှာပြင်းနေတယ်အဲ့ဒါတထုပ်ဖို့ဝမ်းကြိုးစားနေကြတယ်ဒီမှာတော့ဟုတ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးကြားပြင်းနေတဲ့မှာတနေ့တဲ့တနေ့အချိန်မီပုံမှုဆွေးရလာနေပ
ဒီပေါ့မရှိအဲ့လိုဖြစ်နေတယ်ကိုကြည့်နေဆုံးခွာပြီးတော့မှပဲလို့တော့မယ်ဆိုတဲ့ပုံစံမျိုးလေးနော်ဆိုဒါမဲ့တော်တော်များများကလည်းကိုပြည်နယ်လူဆုံးခွာပြီးတော့လည်းကိုကိုအုပ်ကိုအယူဆုံးမတော်နိုင်ကြဘူးလေအခုလည်းဖြစ်နေတယ်ဒီလိုကောမှာကုန်တာပြေးမှာဆိုပြေးစံမြင့်မြင့်မရှိရောဒီမှာတို့ရွာဖက်မှာကြောက်လဲမကောင်းဘူးအချိန်ကြီးဖြစ်နေဆိုတဲ့မျိုးတွေလည်းရှိထားတယ်ပြောပြထားတော့ကိုရောမတော်မ
ကမျိုးနဲ့ကယန်းတာယာကြေးရွာလိုက်ကောမျိုးတွေကမိုင်းလုံးရက်ွက်နဲ့ဒီမော့ဆွန်မျိုးနဲ့ဒေါ်ပိုးစီနဲ့၆မိုင်ကြေးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်တိုက်ပွဲတွေအတွင်းဒေါ်ပိုးစီ၆မိုင်ကြေးရွာဘက်မှာနေအိမ်၁၄လုံးလောက်ဖျက်ဆီးခံရတယ်လို့ဒေသခံတွေနဲ့ KNDF ကပြောပါတယ်
တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ပြည်သူလူထုအနေနဲ့မလိုအပ်ဖဲခရီးမထွက်ကြဘူးကိုလည်းKNDFကသတိပေးထားပါတယ်ရှင်။ကယားပြည်နယ်လွိုက်ကော်မြို့ကအခြေအနေမခွာမျိုးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းမတူပီဘက်ကအခြေအနေကိုတင်ဆက်ပေးကြပါမယ်။
ကီလုံးနဲ့လုံလောရွာရဲ့ဂျာမာရှင်ဖြစ်နေတဲ့တိုက်ပွဲမှာတော့ရွာသား9ယောက်ဖမ်းဆီးခံရပါတယ်။အဲ့ဖမ်းခံထားရတဲ့သူတွေသတင်းအစအနမရတော့ဘဲနဲ့ပျောက်သွားတာမျိုးတွေလည်းဖြစ်နေတဲ့အတွက်စိုးရိမ်နဲ့လို့ချင်းလူခွေအဖွဲ့ကပြောပါတယ်။ရန်ကုန်ကလာတဲ့ချင်းပြည်နယ်မတူပီကသတင်းအပြည့်အစုံကိုဝင်းမင်းပြောပြပေးပါရှင်။ဟုတ်ကဲ့ပါ။မတူပီအမျိုးနယ်ထဲမှာဇန်နဝါရီ6ရက်ကြာတ
ီ CDF ဇိုတွန်း CDF လောင်းတူစတဲ့အဖွဲ့တွေပူးပေါင်းပါဝင်တက်ခိုင်နေတယ်လို့မတူပြီး CDF တန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်လောလောဆယ်ရယ်ကျွန်တော်တို့ဒီစက်ပြမမှုရှိတယ်နဲ့မင်းရဲ့တနေဆောင်နဲ့အခုဒီနေရာရှိနေရတယ်နော်ဒီလိုရှိနေတယ်နော်အခုကျတော့ CDF မတူပြီးပါတယ် CDF ရေတုံပါတယ် CDF လောက်ကြည့်ရတော့ဒီပူးပေါင်းအဖွဲ့ပေါ်နော်ပူးပေါင်းပေါ်နဲ့ဆက်ဆက်ဆက်နဲ့ဒီလိုသွားနေရတယ်ကျွန်တော်တို့နောက်ဆက်တဲ့အစီအစဉ်တွေနောက်ဆက်တဲ့ရရတာတွေဆိုလို့ဆက်တဲ့ဒီလိုပြနေကြပါခင်ဗျာ
ဒါအပြင်မတူပြီးဟာကာလမ်းမဝဲဘက်မှာရှိတဲ့ကီလုံးနဲ့လုံလောရွာကြားကိုစစ်ကောင်စီတပ်ဘက်ကအင်အား150ကျော်နဲ့စစ်ကြောင်း2ကျောင်းနဲ့ထိုးစစ်ဆင်လာတဲ့အတွက်အခုလိုချင်းကာကွယ်တပ်ဖွဲ့တွေပူးပေါင်းပြီးခုခံနေကြရတယ်လို့ပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့ကီလုံးနဲ့လုံလောခြေရွာဟာမတူပြီးမြို့နယ်ပိုင်း20လောက်ကွာမှာရှိတာပါမနေ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကနေကီလုံးမှာလုံလောရွာကိုခီးသွားနေတဲ့ပြည်သူခုနှစ်ဦးကိုစစ်တပ်ကဖမ်းသွားတယ်လို့မတူပြီး CDF ပြန်ချိုက်တာဝန်ရှိသူတူကပြောပါတယ်
မင်းကအဲ့လေတော့ပေါ့နော်ကျွန်တော်တက်ကြည့်ဖြစ်နေတဲ့အချိန်ဒီမှာပေါ့ဒီတုန်းကလည်းတုန်းကရွာသွားတဲ့ဒီတော်လာလိုက်တဲ့အချိန်မှာဆက်ဆက်ဆက်ဆက်ခံရတယ်ပေါ့နော်စီစီပေါ့အခုလိုကျွန်တော်ထင်ရတယ်ခင်ဗျာဒီတုန်းကလည်းလည်းကျွန်တော်တက်ကြည့်အချိန်မှာရှိတယ်လို့ပြောတယ်အခုကဒီလူသားတိုင်းပေါ့နော်လူသားတိုင်းနေတဲ့တက်ကြည့်ရဲနဲ့ကျွန်တော်တင်ရတာလည်းခင်ဗျာ
ဒါပေမဲ့လူသားတိုင်းဖြစ်သုံးတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ VOA ကိုအခုလိုပြောပါတယ်
သူတို့ကပြောများဆော့ဆော့နေတာပေါ့ဗျာ
ကျမတို့အနေနဲ့လုပ်ကြအကြောင်းကြည့်ပါဦး PDF အနေနဲ့ဒါပြည်သူလူထုကိုကာဝေးယူအရေးဝင်တဲ့လုံခြုံရေးတပ်ဖွဲ့တွေကိုချောင်းချောင်းပစ်ခတ်တာတွေကိုလုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်တာတော့အမှန်ဆိုတိုက်တာတော့အဲ့ဒါကြီးလောက်ပါဗျာ
တချိန်တည်းမှာလက်နက်ကင်ဖွဲ့ချင်းချင်းတိုက်ပွဲကြဒေသခံရွာသားတွေကိုဖမ်းဆီးတာမှုအပေါ်မှာသိုးရတဲ့လူခွင့်ချိုးဖောက်မှုလို့ချင်းလူခွင့်ရဲ့ဖွဲ့ဒုတိယမှုဆောင်ဒါရိုက်တာစာဥကလင်ကပြောပါတယ်ဖမ်းဆီးခံရသူတွေအသက်ခံရတာသတင်းစာနာမရတာမျိုးတွေဖြစ်နေတာကြောင့်စိုးရင်ရတယ်လို့လည်းပြောပါတယ်
ကျွန်တော်အဲ့လိုမျိုးသာတန်အတူတူလက်ရှိကကျွန်တော်မှာအများကြီးတပေအထက်ထဖြစ်ခဲ့တယ်။အရင်ကျွန်တော်စစ်တပ်ကစစ်စီရေးလုပ်နေတဲ့ချိန်မှာအဲ့လိုမျိုးဖြစ်ရတဲ့အနေတူတူနေရလက်ရှိရဲ့ဒါမျိုးကစစ်တပ်တွေကိုချုပ်ထုတ်လာပဲဖြစ်သွားတယ်။ဒီလိုမျိုးလူသားတိုင်းအုံချုပ်ပြီးတော့ဖမ်းဆီးထားတဲ့လူကကျွန်တော်အဆန်းအမရှိဘဲနဲ့ကျွန်တော်ကြောက်လက်ရှိတယ်ကျန်ရမလာတော့ဘယ်နဲ့ဘယ်မှာရှာရမှန်းတောင်းမသိနိုင်ရလို့ဒီကျွန်တော်မှတ်တမ်းတင်ထားတာဟာကျွန်တော်မမေ့တော့ဆိုတော့ဒါမျိုးအရာရှိနေကြတော့မယ်ဒါရီယာစတူရှင်တကယ်ဆိုရတဲ့ချက်ပေါက်မှုတွေရပါတယ
်တကယ်တော့ဇန်နဝါရီလ၄ရက်နေ့မှာလဲမတူပီပလောက်ဝလမ်းပေါ်ရှိတဲ့နေရာတစ်ခုနဲ့မတူပီဟာကာလမ်းပေါ်ကဖနိုင်းနဲ့ငလိုင်းရွာနှစ်ရွာကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်မတူပီမြို့ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံ4000လောက်စစ်ပေးတင်ဆောင်နေရပါတယ်ခင်ဗျာ
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်ကအခြေအနေကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့ဒေါန်ဆန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အမှုတွေအထူးတရားရုံးမှာစစ်ဆေးကြနာတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်စစ်ကောင်စီကနေဒေါန်ဆန်းစုကြည်ပေါ်မှာတရားစွဲဆိုထားတဲ့အာဂရိလိုက်စားမှု၅မှုတွေက၃မှုကိုနေပြီးတော့အထူးတရားရုံးမှာဒီကနေ့စစ်ဆေးကြနာပါတယ်ခရစ်စမတ်နဲ့နှစ်သက်ကူရုံးပိတ်ရက်တွေရှိတာကြောင့်တရားရုံးကြားနာမှုတွေကိုရန်နာထားခဲ့ပြီးတော့ဒီကနေ့ဇန်နဝါရီလ9ရက်နေ့မှာပြန်ပြီးတော့စတင်တာဖြစ်ပါတယ်ဒီကနေ့တရားရုံးကြုံအခြေအနေသိရှိထားသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်ဒေါ်ဆန်းစွကြည်ရင်ဆိုင်နေရတဲ့အားလိလိုက်စားမှုတွေကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်နေပြည်တော်မှာအမှုဖွင့်ခဲ့တဲ့အာဂရိအမှု၄ခုနဲ့ရန်ကုန်တိုင်းမှာအမှုဖွင့်ခဲ့တဲ့အာဂရိအမှု၃ခုတွေကနေပြည်တော်ကအမှု၃ခုကိုဒီကနေ့ကြားနာဆစ်ဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှု၃ခုစလုံးအတွက်စစ်ကောင်စီဘက်ကတရလူပြတပ်သေး၂ဦးအဖြစ်နေပြည်တော်စီပင်သားရဲကော်မတီကအရာရှိဦးနေမျိုးအောင်နဲ့နေပြည်တော်စီပင်သားရဲကော်မတီမြို့ပြစီမံကိန်းနဲ့မြေစီမံခန့်ခွဲမှုဌာနအရာရှိဦးအောင်မျိုးဦးတို့လာရောက်ထွက်ဆိုခဲ့ကြတယ်လို့ရှေ့နေတဦးကပြောပါတယ်
။ဟောဒေါ်စန်းစုကြည်ပေါ်ဆွေးထားတဲ့အမှုတွေအမှုတမှုနံပါတ်၃၄မှာအဲ၃ခုဆစ်ဖြစ်ပါတယ်။သက်တရာစီပင်ကသက်တည်နှစ်ယောက်ပါဒုတိယဌာနမှုတယောက်နဲ့ဥစည်းရာကြီးတယောက်နှစ်ယောက်ဖြစ်ပါတယ်ဟုတ်တယ်သုံးမှုပဲဟုတ်တယ်သုံးမှုသက်တည်နှစ်ယောက်ကသုံးမှုဆုံးမှာပါတယ်သုံးမှုဖြစ်တယ်ဟုတ်ကဲ့တို့ကတော့တို့တောင်ရတို့ဆောင်ရတဲ့ဒိဋ္ဌာတွေတို့ကထောက်ရမှာဟုတ်ဟုတ်အိတ်ချင်းကြားမရှိပါဘူ
းနေပြည်တော်မှာလာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်ညီနေရာနှစ်ခုရယူခဲ့မှုမှာရာထူးအာဏာသုံးခဲ့တယ်လို့ဆိုပြီးအဲ့ဒီအစိုးရဝန်ကြီးတွေနဲ့အတူပူးတွဲဆွဲဆိုထားတဲ့အမှုနှမှုနဲ့လာရောက်တော့စီမံကိန်းအတွက်နေထိုင်ဖို့နေအိမ်စောက်လုပ်လို့ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အမှုတမှုတို့ကိုဒီကနေ့ကြားနာခဲ့တာဖြစ်ပါတယ်။ဥပယမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အမှုကိုတော့ဒီကနေ့ကြားနာစစ်ဆေးတာမရှိခဲ့ပါဘူး။လာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်ညီနေရာနှစ်ခုရယူမှုနဲ့ဆက်နွယ်ပြီး NLD အစိုးရနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝန်ဦးရမင်းဦးနဲ့နေပြည်တော်စီမံသားရေးကော်မတီဝင်ဦးမင်းသူတို့ကိုပါဒေါန်ဆန်းစုကြည်နဲ့အမှုတွဲတရားစွဲခံထားကြရတာပါဒီအခိလိုက်စားမှုတွေကိုရှေ့တစ်ပတ်ဇန်နဝါရီလ14ရက်နေ့ကျရင်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်အဲဒီနေ့ကျရင်တော့ရန်ကုန်တိုင်းပဟန်းမြို့နယ်ထဲမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့ညီနေရာရယူမှုနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂတိအမှုအတွက်ရန်ကုန်တိုင်းစင်းစစ်ချုပ်ရုံကအရာရှိဒေါခင်မာချူကစစ်ကောင်စီတပ်တွေအနေနဲ့လာရောက်ထွက်ဆိုဖို့ရှိနေပါတယ
်။ဆယ်လေးရက်နေချိန်သားပဲ။စင်းစစ်ချုပ်ရုံကဟောတာဝန်ရှိသူစစ်မှန်တွေပြောရတာအောက်ပဲ။အဲရန်ကုန်မှုနဲ့ပါမယ်လေဒီလိုနဲ့ပါမှာ။စင်းစစ်ချုပ်ရုံကဆိုတော့အဲ့မှာကြီးဟိုအတူစစ်မှန်ဆိုတာသိတာပေါ့။ဟောနော်။
ဥပယမင်းသိန်းထံကနေရွှေနဲ့ဒေါ်လာငွေတွေလက်ခံရယူခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ဒေါ်ဆန်းစုကြည်တယောက်တည်းအပေါ်ဆွဲဆိုထားတဲ့အမှုကိုရှေ့တစ်ပတ်ကြားနာပွဲမှာစစ်ဆေးဖို့မရှိသေးဘူးလို့လည်းသိရပါဗျ။လာမယ့်ဇန်နဝါရီလ10ရက်နေ့မှာတော့စက်သွယ်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေတွေနဲ့တရားစွဲထားတဲ့အမှုနှစ်ခုနဲ့အရက်သားကဆွဲဆိုထားတဲ့တဘာဝဘေးအမှုတစ်မှုစုစုပေါင်း၃မှုအတွက်အပြစ်သက်အမိန့်ချဖို့ရှိနေပါရဲ့ရှင်။
ဒ ထောင်ဆန်းစုကြည်ရဲ့နေပြီးတော့အထူးတရားရုံဒီကနေ့ပြန်စတင်တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါလေရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါလေရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ9ရက်တောက်ကြမြေညပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကယားပြည်နယ်တွင်လက်နက်ကင်ပဋိပက္ခတွေကြားအမျိုးသမီးတွေရဲ့ဘဝအကြောင်းကိုတင်ဆက်ထားတာပါ။နှစ်ကိုကလေးကဖွံ့ဖြိုးမှုနည်းတဲ့ကယားပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေတိုးလာတာကြောင့်စစ်ပြေးဒုက္ခသည်တွေကတနေ့တခြားပုံများလာပြီးတော့အမျိုးသမီးတွေအတွက်စိတ်ပိုင်းရုပ်ပိုင်းလုံခြုံမှုပုံမိုကင်းမဲ့လာနေတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့မြမအမျိုးသမီးတပ်မက BWU ရဲ့တွဲဖက်အတွင်းမှုမဇူးပရုံမာကပြောပါရယ်စစ်ပြေးဒုက္ခသည်အမျိုးသမီးတွေအတွက်သူတို့လိုအမျိုးသမီးအဖွဲ့တွေအပါအဝင်တနင်္လာပိုင်းကူညီပေးနေသူတွေရှိပေမဲ့လိုအပ်ချက်တွေကတော့များပြားနေသေးတယ်လို့ပြောပါရယ်လက်နက်ကင်ပဋိပက္ခတွေရှိနေတဲ့ခရင်နီခေါ်ကယားပြည်နယ်တွင်ကအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေကြုံတွေ့ရတဲ့အခက်အခဲတွေနဲ့ဒါတွေကိုဘယ်လိုရင်ဆိုင်ကျော်ဖြတ်နေကြရသလဲဆိုတာတွေကိုမဇူးပရုံမာကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါရယ်
ကရင်ပြည်သားမို့ကယားပြည်နယ်ပါမှာပေါ့နော်ဒီအခုဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကိုမှပဲဒီတိုက်ပွဲတွေပိုဖြစ်လာပြီးတော့ဒီပြည်တွင်းမှာပဲဥယျာဉ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခတွေလည်းပိုပြီးတော့များလာတယ်ဆိုတာကိုကျွန်တော်တို့သိရတယ်ပေါ့နော်ဆိုတော့လက်ရှိမှာဒီဒေသဘက်မှာဒုက္ခတဲ့အမျိုးသမီးတွေဒီလိုဥယျာဉ်ဆုံးခွာထွက်ပြေးနေရတဲ့အမျိုးသမီးတွေအဓိကဒီရက်ပိုင်းတွေအတွင်းမှာပေါ့နော်သူတို့အဓိကလက်ရှိရင်ဆိုင်နေရတဲ့အခြေအနေသူတို့ကြုံတွေ့ရတဲ့အခက်အခဲဘာတွေရှိနေပါလဲရှင်
အော်ဟုတ်ကဲ့ဟုတ်ဒီကျမတို့ကရင်မီမှာကစစ်စဖြစ်တာပေါ့နော်ဒီတန်းစစ်လို့ပြောရမလားဟိုစစ်ကောင်စီနဲ့ကျမတို့ဒီဖက်ကတော်လိုင်းအင်အားစုတွေနဲ့စပြီးတော့ဖြစ်ကြတာကတော့ဒီမေလထဲမှာစတယ်မေလလယ်လောက်မှာစတယ်ဆိုတော့အဲ့ကတည်းကအမျိုးသမီးတွေကတော့ရှောက်ကြီးလာနေရတဲ့ဟိုလူတွေဖြစ်တယ်ပေါ့နော်သူတို့ပြည်ကျမတို့လူငယ်တွေအမျိုးသားတွေများစုရတော့ဒီတော်လိုင်းအင်အားစုထဲမှာပါတဲ့ခါကျတော့ဒီမိကလေးတွေနဲ့ဒီဟိုပြေးလာတဲ့တာဝန်တွေစစ်ပေးဆောင်နေများဆိုတော့အမျိုးသမီးဖြစ်တယ်ဆိုတော့ဟာတွေ့ရတယ်။တပြိုင်နက်တည်းကျမတို့ဒီကိုဗစ်ပြဿနာလည်းရှိတယ်။အဲကြတော့ဒီအမျိုးသမီးတွေဒီကိုဗစ်အောက်မှာလည်းဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြဿနာရှိတယ်။နောက်တစ်ခုကကြတော့ဗာလဲဆိုရင်ဒီဟိုကိုဝင်ဆောင်အမျိုးသမီးတွေပေါ့နော်အမျိုးသမီးထဲမှာမှကိုဝင်ဆောင်အမျိုးသမီးတွေရဲ့ကိစ္စကလည်းဒါထည့်သွင်းစဉ်းစားရမယ့်ကိစ္စတစ်ခုဖြစ်လာတယ်ပေါ့နော်အမျိုးသမီးဒီကိုဝင်ဆောင်ဒီစစ်ဆေးမှာပြေးလာရင်းနဲ့ဒီကျန်းမာရေးစောင့်ရှောက်မှုအပြေအဝမရတဲ့ခါကျတော့ဒီကိုဝင်ဆောင်ကလေးမိသားရင်းနဲ့အဲ့လိုအသက်ပြေးခရရတဲ့အမျိုးသမီးတွေလည်းရှိတာကိုကျမတို့တွေ့ရတယ်ပေါ့လေဆိုတော့အမျိုးသမီးတွေရဲ့ခြေနေကတော့တော်တော်ဆူဆူဝါးတယ်လူသားတိုင်းရဲ့အခြေခံလိုအပ်ချက်လိုအပ်တာပြင်ဒီအမျိုးသမီးဖြစ်လို့ပို့ပြီးလိုအပ်တဲ့ဒီကျန်းမာရေးဆိုင်ရာကိစ္စတွေရှိတယ်ဒီလိုအပ်နေရပဲအများရှိတာတော့တွေ့ရပါတယ်ဟုတ်
ဆိုတော့ဒီလိုကြုံရတဲ့အခြေအနေတွေကဒါမြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတော့နောက်ပိုင်းမှာဟိုမျိုးသမီးတွေရင်ဆိုင်ရတဲ့အခြေအနေတွေလို့ပြောတာပါလားရှင်
။အော်ဆရာမဒီလိုတော့ရှိတယ်ပေါ့နော်။အဲတော့ကျမတို့ပြည်နယ်ကဟိုဟာဒီမြန်မာနိုင်ငံမှာဆိုအသေးဆုံးပြည်နယ်ဖြစ်တယ်။နောက်ပြီးတော့တပြိုင်တည်းဖွံ့ဖြိုးတိုးတက်မှုနည်းတဲ့ပြည်နယ်တစ်ခုဖြစ်တယ်ပေါ့လေနော်။ဆိုတော့အဲကြောင့်မလို့ဒီငကိုကလေးကတော့ဒီကျမရေးပညာရေးနဲ့တခြားတော့ဒီစီးပွားရေးအခွင့်အလမ်းတွေအစဟိုအခွင့်အလမ်းတွေပါတဲ့ပြည်နယ်တော့ဖြစ်တယ်။တို့တော့လေဒီစစ်အာဏာသိမ်းမှုကြောင့်မလို့ပို့ပြီးတော့ဒီအမျိုးသမီးတွေပေါ်မှာဟိုတက်ရောက်မှုကတော့ပို့ပြီးရှိတယ်ဆိုတာဒါကျမတို့မျက်ဝါးထင်ထင်နဲ့ဖြစ်တယ်ပေါ့နော်။အခုလက်ရှိကျမတို့တွေ့ရတဲ့အခက်အခဲတွေကတော့ဟိုဒီစစ်အာဏာသိမ်းမှုကြောင့်ပို့ပြီးဖြစ်လာရတဲ့ဟာဖြစ်တယ်။ဒါကြောင့်လက်ထဲဒီမှာကျမတို့ဟိုဟာဆက်ထည့်ပြောပြချင်တာကစစ်အာဏာသိမ်းလို့ IDP ဖြစ်သွားလို့ပေါ့နော်။စစ်ဖြစ်တဲ့ဒေတာမှာရှိတဲ့ဈေးရွာတွေမြို့နယ်တွေကနေပြီးတော့ IDB ထရရောက်တော်လို့ဆိုတော့ကျွန်မပြောရတယ်ဒီကျမကြီးခက်ခဲကိုဝင်ဆောင်မိခင်တို့တက်ခက်ခဲပြီးတော့ဒီအမျိုးသမီးဆက်ကြတဲ့တွေတော့လုံခြုံရခက်ခဲလို့လည်းရှိတယ်လို့တချို့ကတော့စစ်တော်မဆောင်လိုက်ရဘူးဒါပေမဲ့မြို့တွေမှာအဲ့လိုအကြောက်တရားနဲ့ဟိုနေရာပြောင်းရွှေ့နေထိုင်ရတဲ့လူရှိတယ်ဟိုစစ်တိုက်လို့ဆိုတာထက်ကိုလက်နက်ကြီးကြမှာဆိုလို့ အမျိုးအိမ်မှာအိမ်လည်းဟိုဖက်ရက်ကွက်မှာအိမ်လည်းဖက်ရက်ကွက်မှာအိမ်လည်းဒီလိုမျိုးလူတွေလည်းအများရှိတယ်ပေါ့နော်ဆိုတော့လုံခြုံရေးပြဿနာတွေအပြင်ကိုနောက်တစ်ခွက်ပါလဲဆိုရင်ဒီအမျိုးသမီးဖြစ်လို့ဒီစပက်ရှယ်နဲ့ပတ်သက်တဲ့အကြံဖတ်မှုတွေပေါ့နော်ဆိုတော့အမျိုးသမီးတွေပို့ပြီးရင်ဆိုင်လာရတာတွေတွေ့ရတယ်နောက်ပြီးအိမ်တွင်းကြံဖတ်မှုတွေပို့ပြီးရလာတယ်ဆိုတဲ့ဟာလဲဟိုကတ
ตัวเราโอเชียนเราไม่รู้เลยนะตอนนั้นที่เราคุยนายนายในต่างจากปีนายเนี่ยจังหวะเดียร์เดียร์เลยเนี่ยตอนแรกเขามาจังทั้งหมดเนี่ยเราปูเบียร์มีอะไรสุดท้ายเราตุยอะไรปะเนาะมีตัวมีเดียวโอเคปะสิ่งที่เราสรุปแล้วก็ที่ดีบ้างเรามาอย่างไรก็มีตัวมีเดียวจะต้องแค่แค่เนี่ยเอาเช่นนี้สิ่งเดียร์เนี่ยมีผิดใจแต่ไม่ดีเสียหน้าเต็มหน้าไปมาเราที่เช่นนี้ปูเบียร์สุดท้ายสิ่งเดียร์เราเปล่าเราหน้าเลยบ้างโอเคใช่โอเคโอเคใช่ตัวเราเจอเลช chop and ya diga lu any valation.
Okay, okay. สมมุติว่าบ่ลูอัจฉะเตียรอมยาเลยตัวมันไปเพื่อตัวมันสิดียกไปใส่ในสิทธิ์ไปใส่บ่เนาะสรุปยกไปใส่อ่ะอาชีพโซลูชั่นเนี่ยดีมีตะมีตัวลูอัดดาแล้วสนับเปล่าดีซาวเนี่ยบ่เนาะตัวดีดีดีสไวล์ลงมาพวกอัตชั่นพวกตัวซาวเนี่ยลูอัดเนี่ยนะบ่ไปซาวลูอัดเนี่ยตัวเราชื่อตลอดรองอ่ะโซลูชั่นดีโมเดิร์นกาลามุโลอะไรမျိုးโหผิดตัวได้อันนี้ทาไปชื่อไอ้คุโซลูชั่นเนี่ยลูก็บ่เนาะโควิดจ้ามุตัวเราก็เลยมีมายันอีเลย ตัวอะไรจำรู้ลูกอะไรโอ้เช็ดตาเวลูกอะไรบ้างเนาะแต่ยกไปใส่ยาโซลูชันได้ชอบแบบมือเนี่ยลูกอะไรมากกว่าดีตัวรู้ว่ากูลงชงอามาคันปีไหนแม่เอลูกอ้วนวันตะคุลูกอะไรสุดาหาวตัวอะไรบ่เลยสุดาหาวก็มาเจ้าพ่อมือที่ตั้งใจลูกยาแม่ดาวที่เชนลูกยาแม่โอ้เนี่ยโอ้ป้าวันเจียมลูกอะไรบ้างเนาะลงชงมือปีไหนแม่เนี่ยมือลูกอะไรแต่แม่คุลูกอันนั้นตีนะค่ะมาไปลูกเช็ดตาเลยสุดาหาวจะ ต้องตั้งใจไม่ใช่เลยใช่ไหมเดี๋ยวมาตัดตัวตั้งใจยังไม่เลยสวยใช่ไหมเราดียันดีอะไรไม่ใช่บ่แต่เมื่อเช้าสิพักการเราสิเดียมเราได้ก็ยังอยู่นี่เราสิกังสินอะไรเนี่ยแต่เมื่อเอ็บออกมาเลยดีเตียยินนั่นเองใช่ไหมเราเป็นเราที่ยังดีสิขาดีเราตัดตั้งใจเราอย่างไหนมาเลยบ่เนาะใช่ไหมเราดีบิดาบุญยูโก้ได้บ่เลยคุณโซลูชันดีเองยังทำมุ่งจงมีอะไรดูดีเสียชนะจงดีเสียชนะบ่เนาะดีเรื่องมันใส่ยังทำมุ่งจงมีอะไรดูดีเนี่ย เราจะกัดเปลี่ยวสุราเลยใช่ไหมตัวนี้พัฒนาไปแล้วสีฟ้าเลิกได้เลยใช่ไหมแม่โอ้คู่กันจะเป็นยังไงลงมาโอ้ไม่ลงชงแน่เนี่ยวิ่งเนี่ยพี่นี่เลยสุดสีเขาก็โอ้สีเขาลบไปหนามาอาจารย์ท่านอาจารย์ท่านแต่โอ้ลูกแน่โอ้เปลี่ยวเลยวิ่งไหนเนี่ยส่วนหนามาสมัครเจอเลยสีเย่โอ้จูเซปปะเนาะสุดสีจำเราจะมาโอ้เนี่ยมันลงชงแน่ขาดแต่เราลูกที่มันลงชงบุษราหามีโอ้เปลี่ยวเปลี่ยวยังหมดเช็ดเด็บใส่ไปใส่ยาลูกเปลี่ยวลูก ละนะจีจ้ามาเลยบดูงาละพั่นมาเลยเป็นเช่นบดูงาละเปล่าอาจารย์พั่นมาเลยสรุปหามอยู่ดิบ่ขึ้นไหนบ่ขึ้นอ่ะบ่เนาะดิมันเทอร์เนี่ยปะแต่ใต้ปังสายเนี่ยปะแต่อ๋อจังหวะลงชมูปีไหนเนี่ยอ๋อกิษาไปไหนดูอ่ะเดี๋ยวเนาะสรุปอันนี้เราตุยอย่างไรโอเค
โอเคแล้วมันจะรู้ดีอ่ะมีตัวมีเพื่อสิ่งที่บ่เนาะนาดีเด็กก็ได้ยินเนี่ยพัฒนาไปแล้วกูยิ่งสั่งยันนี่เลยตัวนี้อันนี้เนี่ยก็ตัวที่เลชิจงเนี่ยแค่แค่รู้ว่าจะตัวเป่ามาบาริมีกูยิ่งไปไหนมาเลยบาริมีสั่งยันไปไหนมาเลย
โอเคตัวนี้มีเนี่ยโซลูชันเนาะมีมันมีตัวมีแต่ไม่กันนี่เนี่ยบ่เนาะตัวนี้มันเราเนี่ยไปเนี่ยเราเนี่ยคุยต้องคุยชีวิตคุยการเราดีกว่าสั่งมีตัวมีเพื่อมีพาร์ลูย่าอ่ะบ่เนาะตัวนี ก็เลยเดียวมาปะเนาะแต่ว่าซีดีเอ็มเราจะเสียเงินเยอะเลยค่ะแต่ว่าที่อยู่หัวตัวพี่น้องพูดตัวแค่เขื่อนที่กองสามยูตมีด้วยโอ้ที่ซีดีเอ็มเรามีเสียเงินจะมาเป็นในปีลุชินดีเด็กเด็กเสียค่าเงินเนี่ยมีพารุยาของจังหวัดสิงห์บุรีอาชีพเลยนอกจากนั้นก็ว่าจะเจอในตัวที่ยูตมีด้วยที่โอ้ปอลิซีว่าปะเนาะซีว่าปะที่ด่ากันกองสามมีเงินตัวที่ป่าป่าตลอดทุกยูตมีด้วยตัวเลยป่าเลยปะเนาะหรืออาจจะซีว่าไปจังหวัดกุญญ์ปั้นโบบีอาชีพเล Jamaro Palo solution disorder that they bought not to the kid disorder that the IDB scanner machine disorder that never that the disorder that Jamai case away, not below shandy the Kuyi. Jamai case all over Tongo, Joyam Lampi, Sama, Jamaro Pura or disorder that Jamai in a new batch and sign a case out of honor. The Rodi Lumu Chinima Blue, Mugo Hako,
ဟုတ်ကဲ့ပြောမယ်ဆိုလို့ရှိရင်ဟိုကကွယ်ချင်းကကုသချင်းတဲ့ထိရောက်တယ်ဆိုလို့ပေါ့နော်ကျွန်မကျွန်တော်နှစ်ဖက်လုံးတော့လောက်တာပေါ့လေဆိုတော့တစ်ဖက်မှာလည်းဒီဟာ
Low down you with me to meet them, you go told them pop that you thought I read or Jamaro Tanaka and Jamaro did the last one in our Akutsuna or D1 if you do ever not be to be Bergani, but you need a dined out with Bumiare, Piroshin Parishina, so the Yapa, Jamaro Lumi, Yapanumu, Pussy, Bumi Sangani, I bought not, you look at you, Long and you look at me, Lumi Sangani, I see there. The Medillo IMP, Tijima Maria, maybe all the Anna Benina by Maricho, Gianbari, Query, she the Lotus, especially near Pregale, the Burger Macon King, she alone, she the Bono, the Med IMP OG, the Anna Biro, the Top Panet, Tijima Kuni, Mirabong, and you are a less sheep in Lima, or Miyati, who live with Joram Lua, Pedesama.
Okay, Rashi. A good TV or Titavi, the Tolages in the item, Rashi.
Okay, how do you get the Maris and my house?
ကရင်နီလို့ခေါ်တဲ့ကြားပြည်နယ်တွေကအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေမက်ခင်ဖြစ်တွေ့ကဒီသတင်းမှရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကို တင်ဆက်ပေးကြပါမယ်ဒီသတင်းမှရဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့ကိုဗစ်-19လူနာတွေနဲ့ဆေးရုံတွေမှာပြည်နေတာနောက်ပြီးတော့စာသင်ကျောင်းတွေပြန်ဖွင့်နေတဲ့အချိန်မှာမိဘတွေအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးတော့ကလေးတွေကိုအကာအကွယ်ပေးဖို့နောက်ရာသီဥတုဖောက်ပြန်မှုနဲ့ကော်လိုရာဒိုကတော်မီအကြောင်းကိုကိုအောင်ကစူးစီးတင်ပြပေးထားပါတယ်
ကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေအနေနဲ့ယောဂါကူးစက်ခံရပြီးဆိုရင်သိပ်ဆိုးရင်စရာမရှိပေမယ့်ကာကွယ်ဆေးထိုးမထားသူတွေအတွက်တော့ဆိုရင်စရာဖြစ်ပါတယ်။ကူးစက်မြန်တဲ့
ဒီနာကဆေးရုံတွေအားလုံးလိုလိုပါပဲဒီဆေးရုံပြင်းထန်လူနာဆောင်မှာပါဂရင်မလောက်တော့ပါဘူးအခုအားလိုက်ရလဲပြီးပြီဆိုတော့ကိုဗစ်ကူးစက်တာတွေကလည်းပိုးပြီးတော့များလာတာတွေ့ရပါတယ်မနှစ်တုန်းကတော့မိသားစုတွေတိတ်မဆုံးဖြစ်ကြပေမဲ့ဒီနှစ်မှာမိသားစုစုံစည်းကြဖို့ခရီးသွားတွေကလည်းများလာတော့လာမယ့်နှစ်ပတ်လောက်အတွင်းမှာဒီအခြေအနေတိုင်းဆက်ပြီးတော့သွားနေပါလိမ့်မယ်တကယ်ကတော့နှစ်ကုန်မတိုင်ခင
နလဲဆိုတာကိုသိနိုင်ဖို့လဲခက်ခဲနေပါတယ်ပြင်းထန်လူနာကုသဆောင်သူနာပြုမမီတယ်လိုက
စေုံတက်ရတာနှစ်လသုံးလလောက်ကြာပြီကံမကောင်းစွာနဲ့ပဲသူတို့ကအများစုကပြန်လာမရှိကြပါဘူးကိုဗစ်ဖြစ်ပြီးတော့ဒီလိုစေုံသာတက်ရတဲ့အများစုကလည်းကောက်ွက်စိတ်ထိုးမထားတဲ့သူတွေဖြစ်တာကိုသတိထားမိပါတယ်
နေ့စဉ်နေ့တိုင်းကိုဗစ်ကူးစက်တဲ့အရေအတွက်ဆန်ကျင်တင်များလာချိန်မှာသမ္မတဂျိုးဘိုင်ဒန်ဆိုရကတော့အမေရိကန်တနိုင်ငံလုံးမှာကိုဗစ်စနစ်စင်တာများပြဖွင့်လှစ်ပေးထားသလိုနေ့စဉ်နေ့တိုင်းထပ်ပြီးတော့တိုးချဲ့ဖွင့်လှစ်နေတယ်လို့ပြောရတယ်။ဆေးထိုးရတဲ့ကာကွယ်ဆေးအပြင်ခုကတောက်ဆေးတွေလည်းနှစ်ဆတိုးမှယူထားကြောင်းပြောရတယ်။သမ္မတဂျိုးဘိုင်ဒန်က
You know we've reduced the number of American adults without any shots
လုံးခဲ့တဲ့6လအတွင်းကာကွယ်ဆေးလုံးဝမထိုးတဲ့အမေရိကန်တန်း90လောက်ကနေ35တန်းအထိရှော့ချနိုင်ခဲ့ပါတယ်အဲ့ဒီ35တန်းလောက်ကကာကွယ်ဆေးမထိုးကြသေးပါဘူးရှင်းရှင်းလင်းလင်းထပ်ပြောရရင်အမေရိကန်တွေအားလုံးကိုဗစ်ကာကွယ်ဆေး အဖြစ်ကဝယ်စီထိုးဖို့အလုံးလောက်ရှိနေတာကြောင့်ဈေးမထိုးဖို့ဘလို့အကြောင်းပြချက်မျိုးမှရှိမနေသင့်ပါဘူး
။ COVID ရှိမရှိစံတက်စံတာတွေမှာစစ်ဆေးနိုင်တယ်လို့အိမ်မှာကိုယ်တိုင်စစ်ဆေးနိုင်မှုအတွက် test kit တွေလည်းအစိုးရကဝေဖန်ထားပါတယ်။ COVID နဲ့ပတ်သက်လို့အစီအမံထားမှုတွေအပေါ်အားမလို့အားမရဖြစ်မိပေမဲ့လည်းတိုးတက်မှုတွေရှိနေကြောင်းသမ္မတဘိုင်ဒန်ကပြောပါရယ်ခင်ဗျာ။ဒီဆက်မီဆိုရင်လည်း American ပြည်အောင်စုမှာကျောင်းတွင်စတင်ပြန်လည်ခွင့်လင်းနေပါပြီ။မြေကုန်ပိုင်းမှာ Omicron virus တရက်ကိုလူပေါင်း 4,000 ကျော်ကူးစက်နေတဲ့ New York မြို့မှာလည်းကျောင်းသားတွေကျောင်းပြန်သွားကြတာမှာမိဘတွေအတွက်တော့ရက်ရက်မအေးစရာဖြစ်နေပါရယ်။ကျောင်းပိတ်ထားစဉ်ကာလထဲအခုအခါကူးစက်မှုဟာနှစ်ဆပုံများလာတာပါ။ဒီလိုအခြေအနေကြားမှာပဲကျောင်းတွေကိုဖွင့်သွားမှာဖြစ်တယ်လို့ New York မြို့တော်ဝန်ကကပြောထားပါရယ်။ကလေးမိဘဦးဖြစ်တဲ့ Cree Johnson ကအခုလိုပြောပါရယ်။
Honestly, it's a little too early to say.
ကိုဗစ်ကူးစက်မှုကြောင့်ကျောင်းတွေမှာဆရာဆရာမတွေနဲ့ဝန်ထမ်းတွေအလုံးအလောက်မရှိတာမျိုးမဖြစ်အောင်အစားထိုးဆရာဆရာမတွေအစနစ်ရှာထားသလိုကျောင်းဝန်ထမ်းတွေလည်းလိုအပ်တဲ့အခါမှာအချိန်ပိုင်းစာဝင်သင်ပေးနိုင်အောင်စီစဉ်ထားတယ်လို့ရောပညာရေးဌာနကပြောပါတယ်ကိုဗစ်ရှိမရှိကိုယ်တိုင်စစ်ဆေးနိုင်အောင်လည်းစမ်းသပ်ကိရိယာတွေဝင်ငါပေးထားပါတယ်ကျောင်းဝန်ထမ်းတူက
We're about to see now because I have a couple myself.
အလုပ်ဖြစ်မဖြစ်ကြည့်ကြတာပေါ့ကျွန်တော်မှရှိတယ်နှစ်ခုကိုလည်းသုံးရမှာပါအားလုံးကျန်းမာနေပြီးစစ်ဆေးဖို့ပစ္စည်းလူတိုင်းမှရှိဖို့တာဝန်ရှိသူတွေဘက်ကလုပ်ပေးထားဖို့လိုပါတယ်တပတ်နှစ်ကြိမ်တစ်လလုံးစစ်ဆေးမှာဆိုတော့အားလုံးအဆင်ပြေဖို့ပဲမျှော်လင့်ပါတယ
် Omicron virus ဟာလူကိုတိတ်ဒုက္ခမပေးဘူးဆိုပေမဲ့လည်းရောဂါပြင်းထန်တာမျိုးလည်းဖြစ်သွားနိုင်ကြောင်းပညာရှင်တွေကသတိပေးထားပါတယ်COVID ကြောင့်ဆေးရုံတက်ရသူတွေရဲ့နှစ်ရာဂိုင်းနှုန်းဟာကလေးတွေဖြစ်ပါတယ်။ဒါကြောင့်အသက်70နှစ်ကနေ95နှစ်ကြားအရွယ်တွေအပြည့်ကာကွယ်ဆေးတလုံးထပ်ဆောင်ထိုးနိုင်ကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကခွင့်ပြုထားတာကိုမိဘတွေအနေနဲ့အလေးထားစေချင်ကြောင်းထောက်ပြကြပါတယ်။ကလေးအထူးကဆရာဝန်ဂျနီဖာလိုက်တာက
You know, it is very upsetting as a pediatric infectious disease doctor to see
COVID ကြောင့်ကလေးတွေဆေးရုံတက်နေတာမြင်နေရတော့ကလေးအထူးကဆရာဝန်တယောက်အနေနဲ့တကယ်ကိုစိတ်မကောင်းဖြစ်မိပါတယ်။တကယ်လို့သာကာကွယ်ဆေးထိုးကြမယ်ဆိုရင်ဆေးရုံတက်ရတဲ့96ရာခိုင်နှုန်းကိုကြိုတင်ကာကွယ်လို့ရပါတယ်။ခက်တာကအမေရိကမှာအသက်5နှစ်နဲ့12နှစ်ကြားကလေး14ရာခိုင်နှုန်းကပဲဆေးထိုးထားရသေးတာပါ။ယောဂရံပြင်းပြင်းထန်ထန်မခံရအောင်ကလေးတွေကာကွယ်ဆေးထိုးပေးဖို့အားစိတ်လှုပ်ဆောင်ဖို့လိုပါတယ်။
များအပြင်ကိုယ်အိမ်မှာနေရင်ယောဂကုသကြတာကြောင့်ကာဝယ်ဆေးထိုးခွင့်မရှိသေးတဲ့အသက်9နှစ်အောက်ကလေးရှိတဲ့အိမ်တွေမှာလူတိုင်းကာဝယ်ဆေးထိုးကြဖို့နဲ့ကိုယ်ဝန်ဆောင်တွေအနေနဲ့လည်းကာဝယ်ဆေးရောအပြည့်ကာဝယ်ဆေးထိုးပြီးရင်းနှီးငယ်တွေကိုကာကွယ်ဖို့သူကတိုက်တွန်းပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းပတ်ကုန်ရက်ပိုင်းတွေတွင်တရက်ကိုလူပေါင်း3သိန်းခွဲလောက်ကိုဗစ်ကူးစက်ခဲ့ပြီးအခုဆိုရင်ကိုဗစ်ကြောင့်သေဆုံးသူ8သိန်းကျော်သွားပါပြီခင်ဗျာ။ဒီနေ့မှနေ့ကုန်ပိုင်းမှာပဲကိုလိုရာဒိုပြည်နယ်မှာမာရှယ်တော်မီကြောင့်ရေအက6000နဲ့အင်ဂျင်တစ်ထောင်လောက်မီးလောင်ကျသွားပါတယ်။6တွေ့ရာဒီမှာဟာရီကိန်းမုန်တိုင်းလိုလေတိုက်နှုန်းကလည်းတနာယီ105မိုင်နှုန်းတက်ခဲ့တာကြောင့်ကိုလိုရာဒိုပြည်နယ်လူဝစ်ဗေးမြို့နဲ့ဆူပီရီယာမြို့နီးဝန်းကျင်ကလူများပြားဒေးလွေရာရွှေ့ပြောင်းခဲ့ရပါတယ်။လူဝစ်ဗေးမြို့ကပေါ်ဘီဇစ်က
Climate change is
ဒါဒီလူပေါ့ပြောင်မှုဟာအခုဖြစ်နေတာပါတနေ့နေ့ဒီချင်းချင်းနာကတ်မှာကြုံလာရမှာမျိုးမဟုတ်ပါဘူးအခုလက်ရှိမှာကိုဖြစ်နေတာပ
ါဓမ္မမျိုးအနောက်မြောက်ဘက်လူဗစ်ဘေးကလူပေါင်း 2,000 ကျော်နဲ့ဆူပီရီယာကလူပေါင်း 13,000 လောက်ဟာဘေးလွတ်ရာတင်းရှောင်ခဲ့ရပါတယ်အမေရိကနောက်ဘက်ခြမ်းကတခြားပြည်နယ်တွေမှာလိုပဲ2020အစောပိုင်းကာလတွေအတွင်းကော်လိုရာဒိုမှာမိုးခေါင်ခြောက်သွေ့ခဲ့ပါတယ်မကြုံစဘူးခြောက်သွေ့မှုကြောင့်ရေကာတာနဲ့ဆယ်ပြောင်းတွေလည်းရေရော်နေလာပြီးတော့စိုက်ပျိုးရေးသမားတွေရေခွဲဝေတုံးဆွဲခဲ့ရတာပါအခုလိုခြောက်သွေ့မှုဟာတောင်းမီလောင်စေဖို့တွန်းအားပေးသလိုလည်းဖြစ်နေပါတယ်မိအကြီးကျယ်ကူးစက်လောင်ကျွမ်းမှုကိုလေ့လာတဲ့ကော်လိုရာဒိုတက်သူကနာတာရှာစတဗရော့စ်က
This kind of eventThat happens
ในอู้ใบมามูกองปีนิกုံปိုင်းเดือนบามามูเน่ตัวราမျိုးကยาดิฮุรุผ่องเปลี่ยนมูเน่ဆက်ဆက်နေပါတယ
်ဒါ ਈ เมလဲအဲ့ဒီဒေတာတွေမှာမေနဲ့ဇူလိုင်လအတွင်းမူကောင်းပြီးတော့ဆွတ်ဆွတ်တာကြောင့်တောတောင်နေအတွင်းမြက်တွေထူရက်စာပေါက်ကြောင်းကပလေရုနဲ့တမုန်တရားစောင့်ကြည့်လေ့လာတဲ့ဌာနရဲ့အချက်လက်တွေအရသိရပါတယ်အ ခြေအနေပိုဆိုးရစေတာကတော့နောက်ပိုင်းလာတွေမှာမိုးခေါင်သွားတာကြောင့်မြက်တွေဟာခြောက်သွေးပြီးမီးလောင်လွယ်စေဖို့လောင်စာဖြစ်လာတာပါ။တော်မီကြောင့်မျက်စိတအားပေးလိုင်းတွေလည်းပြတ်တောက်ကုန်ပါတယ်။ကော်လိုရာဒိုမှာအခုလိုတော်မီလောင်ချွဲအပြီးမှာပဲနှင်းဆယ်လက်မှကျော်ချတာကြောင့်ဒေသခံတွေအနည်းနဲ့ရဖို့လဲအခက်အခဲတွေကြုံနေပါတယ်ခင်ဗျာ။
ကောင်းစီစဉ်တင်ဆက်ခဲ့တဲ့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန်းနာကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ
်ဒီတစ်ပတ်သိပ္ပံနဲ့နည်းပညာခန်းနာမှာ2021ခုနှစ်ကတည်းကဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့အတွက်တကမ္ဘာလုံးကပြင်ဆင်လာကြပါတယ်ဒါနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံအနော်သိပ္ပံနဲ့နည်းပညာဌာနဒေါက်တာမိုးကျော်သူကိုနေမြန်ပြီးတော့ဒီကပ်သိပ္ပံနဲ့နည်းပညာကဏ္ဍမှာသင်ပြပေးကြရစီဒေါက်တာမိုးကျော်သူအခုကဘာကြီးမှာဆိုလို့ရှင်ပေါ့နော်ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသိပ်ပြီးတော့များပြီးတော့ရာသီဥတုကြောင်းလဲမှုတွေအဲဒုက္ခတွေအများများနေပါတယ်ဒါကြောင့် short term ပို့2000နဲ့ပြီးခဲ့တဲ့နှစ်ပေါ့နော်2021ခုနှစ်မှာတော်တော်လေးကိုအဲ့တော့တကဘာလုံးကဆူဆူညံနဲ့ပြောနေကြပါတယ်ဆိုတော့အခုဒါနဲ့ပတ်သက်ပြီးတော့ပေါ့နော်သိပ္ပံပညာရှင်တွေဘာတွေများလုပ်နေကြလဲခြုံပြီးတော့ပြောပြပေးပါ
โอเคခင်ဗျာကြံခဲ့တဲ့နှစ်ကဒီ Glasgow မှာလောက်သွားတဲ့ COP 26မှာဆိုရင်ကဟောเนาะ2050ခုနှစ်မှာဘာကြီးအပူချိန်ကိုဒီသမုလုပ်ငန်းနေကဘာကြီးမှာမစတင်ကြရအပူချိန်ထက်ကိုเนาะစစ်တော်မှာဒီ5 degree centigrade ကို6အောင်ကြိုးစားကြမယ်ဆိုတဲ့ဟာကဘောတူအများစုသဘောတူကြတယ်ဆိုတော့ဒီ 1.5 ရောက်ဖို့ဆိုတဲ့ဥစ္စာကတော့ဒီ carbon neutral ပေါ့เนาะထုတ်နေတဲ့လူတွေတုံးနေတဲ့ကဘာကြီးကဖြတ်နေတဲ့နေ့စဉ်ဖြတ်နေတဲ့ carbon တွေကိုဒီအခုလူကြီးတိုးတက်လာတာတွေစက်မှုလုပ်ငန်းတွေဆက်ပြီးတိုးတက်လာတာတွေကနေပြီးတော့ညှိပြီးတော့လုပ်မယ်ဆိုရင်အများကြီးကိုချော့ချမယ်ဆိုတဲ့အပိုင်းတွေဖြစ်လာအဲ့ဒီအပိုင်းမှာကျွန်တော်ကတော့စိတ်ဝင်စားတဲ့အပိုင်းကပင်လယ်အပိုင်းပေါ့နော်ဆိုတော့ပင်လယ်တွေရဲ့ပတ်သက်တဲ့အပိုင်းတွေမှာဘာတွေရှိမလဲဆိုပြီးကျွန်တော်တို့ကြည့်တဲ့အခါမှာဒီပင်လယ်ကတော်တော်လေးကိုတော်တော်လေးစွာကျေတိုင်းဟာလဲပါတယ်လူတွေရဲ့ဘယ်လိုခေါ်မလဲတုံးချလုပ်နေတဲ့အပိုင်းတွေဒီကလည်းနည်းနေရပါတာမို့လို့တော်တော်များများချော့ချနိုင်ပြရပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ကိုဟိုရှော့ချဖို့အတွက်ကိုဟိုအခုလောလောဆယ်ပေါ့နော်ကမ္ဘာနိုင်ငံတွေဘာတွေများ prepare လုပ်နေလဲဘာတွေများပြင်ဆင်နေကြတယ်အဲ့ဒါအရင်ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ဒီຢာနဲ့ပတ်သက်ပြီးအဓိကဦးစီးရဲ့ဥစ္စာအများကြီးကြတဲ့အချိန်အမေရိကကတော့ဒီသမရအကြောင်းလဲကြောင့်ဖက်လိုက်ဝင်လိုက်တောင်းလွတ်လိုက်ပြတာဆိုတော့လေကမ္ဘာလုံးတစ်ကမ္ဘာလုံးလဲအောင်ဟောပါကြတယ်ဒါပေမဲ့ဥရောပကတော့တော်တော်လေးကိုဥပရှေ့ဆောင်ရှေ့ရွက်နဲ့ဦးစီးပြီးလုပ်နေတာဆိုတော့လေတော်ဝင်ကျင်တဲ့ပတ်သက်တဲ့အပိုင်းဆိုရင်ဒီ new year စစ်ကိုရှော့တဲ့ဟာတွေဒီ year စစ်ကိုတတ်နိုင်တော့တိုးပြီးလုပ်တာဆိုတန်ခဲ့တဲ့နှစ်10နဲ့20ကကြိုးစားခဲ့တဲ့ဟာရဲ့ရလတ်ပေါ့နော်အခုဆိုရင်ဂျပန်နိုင်ငံတရုတ်နိုင်ငံအိန္ဒိယနိုင်ငံနဲ့ဩစတြေးလျနိုင်ငံတွေပေါ့နော်နောက်ကိုရီးယားတို့လည်းပါမယ်နိုင်ငံတွေကတော်တော်လေးကိုစပြီးလှုပ်လာခဲ့ပါတယ်ဆိုတော့ဂျပန်ဆိုရင်တန်ခဲ့တဲ့နှစ်ကပဲကျွန်တော်တို့ဂျပန်နိုင်ငံဝန်ကြီးချုပ်စုကနေပြီးတော့ရုတ်တရက်ကြီးပေါ့နော်ကြေညာလိုက်တာ2050ခုနှစ်ကိုကမ္ဘာလုံးနဲ့အညီဒီကာဗွန်ကိုလုံးဝထုတ်တဲ့အစားကိုစတင်တော့ရှော့ချတဲ့အပိုင်းကိုအတူတူလုပ်ကြမယ်အဲ့တော့ရမုံငွေbudget တွေချပေးမယ်အခွန်တွေကို short ပေးမယ်နောက်ပြီးတော့ဟိုစီကံစီမင်းတွေဥပဒေတွေပြင်ပေးမယ်ဆိုတဲ့အမျိုးလေးတွေနောက်ဥပဒေနာအထူးအတွက်ကိုချပေးတဲ့ဟာလေးတွေရှိပါတယ်ခင်ဗျာနောက်ပြီးတော့တရုတ်ပို့နော်တရုတ်ကဦးစီးပြီးလှုပ်လိုက်ပြီဆိုရင်ဒီဈေးကွက်တစ်ခုလုံးမှာသုံးနေတဲ့ပစ္စည်းတွေအားလုံးရဲ့ဈေးနှုန်းကကျသွားတယ်ပစ္စည်းတွေပေါ်လာတယ်နည်းပညာတွေတိုးတက်လာတယ်ပြီးတော့သူတို့ကဟိုသုံးအားလဲကောင်းတယ်ဆိုတဲ့အိုင်းတွေဒါလုံးမှာရေးရိုင်းမှုကလည်းကြီးတယ်အဲ့ဒါတော့ကောင်းတယ်ဟုတ
်ကဲ့ဒီတရုတ်နဲ့အမေရိကန်ကတကယ်တမ်းကတော့ကာဗွန်ဒိုင်အောက်ဆိုက်အများဆုံးမြင့်မြတ်မှုအများဆုံးထုတ်တဲ့နိုင်ငံတွေပေါ့နော်။နောက်အဲ့ဒီမှာအဲ့ထဲမှာပေါ့နော်ဒီဂျပန်နိုင်ငံမှာအခုလုပ်နေတာလေးကိုပဲအထူးပြုပြီးတော့ပြောပြပေးပါ
။ဂျပန်နိုင်ငံကကျွန်တော်တို့ပေါ့နော်ဒီသိပ္ပံ Science Technology နဲ့ Innovation Council ဆိုတာကဒါဂျပန်နိုင်ငံရဲ့ဒီပညာရေးပေါ်သုတေသနရောဒီသုတေသနအပိုင်းနဲ့ပတ်သက်တဲ့ဥဆောင်မှုအပိုင်းတို့တက်လိုက်နေပြီးတာဆိုတော့ကျန်ငယ်တဲ့10နှစ်လောက်ကပေါ့နော်။သူတို့ကနေပြီးတော့စပြီးတော့လုပ်ခဲ့ဥစ္စာက SIP ဆိုတဲ့ project ပေါ့နော်ကျွန်တော်ရဲ့ဒီ background မှာပုံလေးတွေမှာလည်းပါပါတယ် SIP ဆိုတဲ့ဥစ္စာကဝန်ကြီးဌာနတွေခွဲခြားမှုလုံးဝမရှိတော့ဘူး sector တွေအစိုးရဌာနသုတေသနတွေ public ကတွေခွဲခြားမှုလုံးဝမရှိဘဲနဲ့ဝန်ကြီးဌာနတွေအားလုံးနဲ့မှလွတ်လပ်လပ်ခေါင်းစဉ်တစ်ခုပုံမှာမူတည်ပြီးလုပ်ကြပါဆိုပြီးတော့ငွေချပေးတယ်ဒါပေမဲ့လုပ်တဲ့ target ကတော့ညီဟာမြောက်တဲ့တည်ထွင်မှုပေါ့နော် innovation တွေ strategic innovation ဆိုတဲ့ဥစ္စာပါလာတဲ့အတွက်ကြောင့်သူကဂျပန်နိုင်ငံရဲ့မိတ်ဖက်နိုင်ငံမဟုတ်တဲ့နိုင်ငံတွေနဲ့ပတ်သက်ရင်မလုပ်ကြဘူးဟောဂျပန်နိုင်ငံအတွင်းမှာအဖြစ်ဖြစ်နိုင်ငံလုံးကြီးတွေတော့သူကြီးဆိုင်ပြီးလုပ်မယ်ဆိုတော့အဲ့ဒီမှာတော့ကျွန်တော်ကိုနိုင်တယ်ထဲထဲဝင်တော့2014ခုနှစ်တည်းကစပြီးပင်လယ်ပိုင်းမှာကိုရိုင်းတမောတွေပါသွားပြီးတော့ပြည်ထနာမှာအထက်ဝင်ပါ ရဲ့အဲကောင်ဆိုရင် stage 1 2 ကနေ stage 3 down ဆက်တော့ဟုတ်လဲဆိုတော့ဒီကြံခဲ့တဲ့6လအတွင်းမှာဒီဘက်မှာသူကြီးကြားဖြစ်လာ Moonshot project ဆိုတဲ့ program Moonshot ဆိုတာနာမည်ကိုဟက်ကအားလုံးသိရတဲ့အတိုင်းအပိုလိုကကဘာအိုလာကိုသွားဖို့အတွက်ကိုလုပ်တဲ့ဟာမျိုးပေါ့နော်ဆိုတော့ formal အောင်မြင်မယ်မအောင်မြင်ဘူးဆိုတဲ့ဥစ္စာမသေးကြဘူး risk ကအများများပဲဒါပေမဲ့အောင်မြင်သွားခဲ့ရင်လည်းပြန်ရမယ့်ဥစ္စာကကဘာမှပမာဆုံးဖြစ်မယ်ဆိုတဲ့မျိုးကိုသူပြတနာအတွက်ဘုံကိုချပေးတော့ပေါ့နော်စုစုပေါင်း1 billion US dollar six business ကိုတာမောက1 billion ချပေးဆိုတော့ကျွန်တော်သူပြတနာအတွက်မှာဒါမျိုးငွေရကျွန်မတခါမှမဖြစ်ခဲ့ဘူးမရခဲ့ဘူ
း Okay ဆိုတော့ဒီသူပြတနာဆိုစိတ်မှန်ခိုင်းနေတယ်မှာပေါ့နော်ထူးထူးခြားခြားအောင်မြင်တာလေးဟိုတစ်ခုလောက်ကိုပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာဟိုဘလောက်ကောင်းလဲမြန်မာပြည်လဲစိတ်ဝင်စားလို့ကောင်းပင်ဟာအနေနဲ့ပေါ့နော်ကျွန်တော်ကိုနိုင်လဲတန်ခဲ့နှစ်လလောက်ကပဲစီးဝင်မှာနားထောင်လဲရပြီးစိတ်ဝင်စားတဲ့အခါပေါ့သူတို့ခွင့်ပြုထားပြီးသားပါအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ဒီမြို့ပြနေမှာအခုနိုင်ငံတည်ဆောက်တဲ့နေရာတွေမှာနေရာတိုင်းမှာတွေ့နေရတဲ့ concrete ဒီ concrete တွေကလူဟိုမြန်မာပြည်မှာဆိုလဲပြောကြပါတယ်ဓာတ်တွေကဘလောက်ကောင်းမလဲရေလဲအရန်ဆုပ်တယ်ပူလဲအရန်ပူတယ်လူတွေကချမ်းမိုင်တယ်လဲမမီဘူးဆိုတဲ့ဟာမျိုးပြောကြတဲ့အပိုင်းတွေရှိတယ်အဲ့တော့ဒီမှာတက္ကသိုလ်ကဆရာတွေနဲ့ဒီကုမ္ပဏီတွေဒီပတက္ကသိုလ်တွေနဲ့တွဲပြီးတော့လုပ်တဲ့တင်လာတဲ့ proposal ပေါ့နော်အကြံပြုချက်ကသူကဒီ concrete တွေမှာရှိတဲ့ concrete တွေကိုအဟောင်းတွေကိုပဲဖြည်းဖြည်းအစ်စ်ထပ်လုပ်တဲ့ဟာမှာပဲသူကပုံစံပြောင်းပြီးတော့ calcium carbonate ပေါ့နော်အစ်စ်ကဟာသူက CO2 ကိုမထုတ်တော့တဲ့အပြင်ကိုသူက CO2 ကိုတတ်နိုင်တဲ့လောက်တော့ဆုပ်ပြီးတော့ပတ်ဝန်းကျင်ထဲမှာရှိတဲ့ CO2 ကိုသဘောအတိုင်းသူကဆုပ်သွားမယ်ဆိုတော့ဘောကျွန်တော်အစားအုပ်အစ်စ်တိုင်းအစ်စ်တိုင်းဆောက်လိုက်လမ်းတွေဆောက်လိုက်ဆောက်လိုက်ဆောက်လိုက်ဒီဟာနေဖြစ်လာတဲ့အဲကွန်ကရစ်တွေအကုန်လုံးကပတ်ဝန်းကျင်အတွက်ကိုအေးချမ်းမဲ့ဘယ်လိုပါမလဲလေထဲမှာညင်ညမ်းမှုတွေကိုစုပ်ယူမဲ့အားမျိုးကိုပြောင်းလဲမဲ့ဆိုတာမျိုးเนาะနောက်တစ်ခုဥမာလေးလည်းပြောချင်တာကတော့သူကလည်းစင်တူပါတယ်ဒီ CO2 ကလေထဲမှာရှိတဲ့ CO2 ကိုသူကစုပ်လိုက်မယ်စုပ်ပြီးရတဲ့သူအဲ့ CO2 ကနေပြီးတော့မှလူတွေပြန်သုံးလို့ရတဲ့ဒီတိန်းလိုတန်းငွေမျိုးကိုပြန်ပြောင်းပြီးထုတ်အဲ့ဒါကတော့အခုချိန်ထိလည်းစူးစမ်းတဲ့ဟာလေးရှိမှာပါ biogas တို့ biofuel တို့ကျွန်တော်တော်ရီဝိုင်းမှာတုံ့ရတဲ့ဟာတွေနောက်ကြီးကနေပြီးတော့ကျွန်တော်ပြန်သုံးလို့ရတဲ့လောင်စာသုံးတယ်။ဒါပေမဲ့အဲ့ဒီအများကြီးအဆင့်မြင့်သွားတယ်။ထောက်လို့တဲ့သူတို့တင်ပြထားတဲ့ပုံပြီးအဆင့်မြင့်ပြီးပို့ပြီးတော့ကြီးကြီးရဲ့ရောက်သုံးနိုင်တယ်။အဲ့လိုသူတည်နာမျိုးကိုကျွန်တော်အခုတွေ့တော့ခုနှစ်ခုလောက်ရှိပါတယ်ဒါဆိုရင်တစ်ခုနဲ့ဆိုင်တဲ့အစား
။ဒါဆိုလို့ရှိရင်ပေါ့နော်ဒီကဘာလုံးမှာဒီကာဗွန်ဒိုင်အောက်ဆိုက်တန်းဝင် short ချဖို့အတွက်လုပ်နေတာကပေါ့နော်။ဟိုဘယ်အချိန်လောက်မှများဟိုတိတိတသားများထူကြမယ်လို့တုံ့တက်ချင်ပါလေ။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဒီဂျပန်ရဲ့ဥပမာကိုကြည့်ရင်ပဲဖြစ်ဖြစ်ဒီ COP26 ကဂလာစကိုမှာအခုပဲကြည့်ရင်ပဲဖြစ်ဖြစ်ပေါ့နော်2030ခုနှစ်ပေါ့နော်အခုလာမယ့်10နှစ်ကိုကျွန်တော်တို့ကတိတိတသားကြီးပြောင်းလဲဖြစ်အောင်ဘတ်ဂျက်ထားတယ်ဆိုတော့အရန်ကိုတိတိတသားကြီးပြောင်းအောင်ဘတ်ဂျက်တွေကိုလည်းပြည်ချတာဒါကတော့ဒီဘယ်လိုခေါ်မလဲနှစ်ရှစ်စီမံကိန်းတစ်ခုမှာဘာပဲဖြစ်ဖြစ် project အစ်စ်ကြီးတစ်ခုစီမံကိန်းတစ်ခုအစ်စ်တစ်ခုဖြစ်လာပြီဆိုရင်ကအစပိုင်းမှာအလုံးစုံအားကျုံးမှတည်းလောက်ကြတဲ့အတွက်ကိုအဲ့ဒါကိုအဆင်ပြေအောင်မလို့ဒီတဲ့နှစ်ကိုမှတ်ထားလို့ကျွန်တော်ထင်ပါတယ်။အဲ့ဒါ2030ခုနှစ်မှာကျွန်တော်တို့ကတိတာတဲ့ပြောင်းလဲမှုတွေပေါ်လာမှာ
။ဂျပန်နိုင်ငံအနော်ဘူမိသိပ္ပံနဲ့ဒီပြည်ရဆန္ဒကတော့မိုးကြော်လို့ဈေးရပြီးတော့ဆင်ပြပေးကြပါမယ်။
တော်ကီမျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရတာဖြစ်ပါလေရှင်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်အစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါရှင
်ကမောရီယဝန်ကြီးဟွန်ဆန်ဟာနေပြည်တော်ကိုဒီကနေ့ရောက်လာပြီးစစ်ကောင်စီကခံထားတဲ့နိုင်ငံရေးဝန်ကြီးဦးနောက်မောင်လင်းကလေဆိပ်မှကြိုဆိုခဲ့ပါတယ်ညနေအစောပိုင်းမှာတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံတဲ့တဲ့ရင်ကိုစစ်ကောင်စီဘဏ်ရုပ်တံတဲ့ရင်တွေကထုတ်လွှင့်သွားပါရယ်အဲဒီလိုတွေ့ဆုံဆွေးနွေးပွဲအတွင်းမှာနှစ်နိုင်ငံရည်ရွယ်ကိစ္စရပ်တွေတဲမှာစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းက VOA ကိုပြောပါရယ်အမေရိကန်ကွန်ဂရက်တော်ကိုစီးနေအကြံဖက်ခဲ့တဲ့ဒီနှစ်ပြည့်အခမ်းအနားတွင်သမ္မတဂျိုးဘိုင်ဒန်ကဒီမိုကရေစီစံတန်ဘိုးတွေမထိခိုက်အောင်ကာကွယ်ကြဖို့ပန်ကြားလိုက်ပါရယ်ထိုင်းနိုင်ငံမှာအိုမီကရွန်ဗီဇာမျိုးကွဲကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ပုံများလာပြီးတဲ့နောက်ပြည်ပကဝင်လာသူတွေတိကျခွင့်နဲ့ရေးသတ်မှတ်ချက်ကင်းလွတ်ခွင့်အစီအစဉ်ဆိုင်ငံ့ထားတာကိုတူးချက်မှာတည်တယ်လို့နောက်ထပ်ကန့်သတ်ချက်အစ်တွေလည်းချမှတ်မယ်လို့ထိုင်းဆိုရကိုဗစ် -19 ဆိုင်ရာလုပ်ငန်းအဖွဲ့ကဒီကနေ့ပြောပါရယ်ဒီကဘာလုံးမှာအိုမီကရွန်ကိုဗစ်ဗီဇာမျိုးကွဲကူးစက်မှုမြင့်မားပြီးတော့ကူးစက်သူပေါင်းတန်း300ကျော်နဲ့သေဆုံးသူပေါင်း9000ကျော်ပြီလို့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ရဲ့စာရင်းတွေမှာသိရပါရယ်ခင်ဗျာ
တောက်ချာညရဲ့နောက်ဆုံးရသတင်းကြီးညုတ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ Joel Kill တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြပချင်းည10နာရီကနေ17နာရီအထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကျန်းမာလို့လူရဆန္ဒပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.